Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of View American အတန်ကနေ2016ခုနှစ် August 13ရက်စနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ24 25 30နဲ့ 50 နဲ့လိုင်းလမ်မီတာ190တို့ကနေစတင်အတန်လွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညပိုင်းသတင်းတွေကိုမခွန်ညိုနဲ့ကျွန်မအနားလာလို့ပြောပြပေးမှာပါ American Democratic Party ရဲ့ကွန်ပျူတာတွေကိုနှစ်ကြိမ်ထွင်းဖောက်ခိုးဝင်ခဲ့သူဖြစ်ပြောဆိုထားတဲ့ hacker တယောက်လွတ်တော်အမနီယာနီပါရဲ့ဖုန်းနံပါတ်နဲ့တခြားပုဂ္ဂိုလ်ရဲ့အချက်လက်တွေကိုတောက်ကြနေကထုတ်ပြန်လိုက်ပါတယ် IS Islamic အစွန်ရောက်တွေရဲ့အမခါနယ်မြေဖြစ်တဲ့တူရကီနယ်စပ်အနီးက Manbij မြို့ကို Syria Democratic တပ်ဦးကလုံးဝပြန်ပြီးထိန်းချုပ်လိုက်ပါပြီတောင်ဆူဒန်အစိုးရကတိတ်ပြီးတော့ဘဝင်မကြလာပေမဲ့လည်းကုလသမဂ္ဂတပ်ဖွဲ့ဝင်နောက်ထပ်4000ကိုဆီလွတ်ဖို့ကုလလုံခြုံရေးကောင်စီကဆုံးဖြတ်လိုက်ပါတယ်ဒီလိုသတင်းတွေပြောပြမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့27ရာစုပင်လုံညီလာခံအတွက်နိုင်ငံရေးဆွေးနွေးမှုမူပေါင်းတွေပြန်လည်သုံးသပ်တဲ့အစည်းအဝေးကိုဒီကနေ့ဆွေးနွေးခဲ့ကြပါတယ်ဒီ27ရာစုညီငယ်ညီလာခံကျင်းပဖို့ပြင်ဆင်နေတာနဲ့ပတ်သက်ပြီး
လက်ရှိအချိန်မှာဒီပြည်တော်စုလင်းနေကြီးညီလာခံအကျိုးပေါ့လေပြင်ဆင်မှုလုပ်နေတဲ့အနေအထားတွေဟာ
နိုင်ငံရေးအကဲခတ်ဒေါက်တာရမျိုးသိန်းပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ပတ်စဉ်ကဏ္ဍတွေမှာတော့မြန်မာတခွင်အစည်းအဝေးနဲ့စနေညတိုင်းရိုက်ဒီလိုင်းအစည်းအဝေးကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီကြောင့်နေမတိုင်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားလောင်တဲ့မတ်ခွာညူတို့အကြီးအကဲပေးမှာဖြစ်ပါတယ်ခင်ဗျာ
American Democratic Party ရဲ့ကွန်ပျူတာတွေကိုနှစ်ကြိမ်ထွင်းဖောက်ခိုးဝင်ခဲ့သူအဖြစ်ပြောဆိုထားတဲ့ hacker တယောက်လွတ်တော်အမနီယာနီပါရဲ့ဖုန်းနံပါတ်တွေနဲ့တခြားပုဂ္ဂိုလ်ရဲ့အချက်အလက်တွေကိုတောက်ကြနေကထုတ်ပြန်လိုက်ပါတယ်Guccifer 2.0 လို့သူကသူခေါ်တဲ့ hacker ဟာလက်ရှိနဲ့အရင် Congress လွတ်တော်အမပေါင်း194ဦးရဲ့ဖုန်းနံပါတ်တွေနဲ့တည်င်းအချက်လက်တွေကိုဖွင့်လို့ရတဲ့လျှို့ဝှက်တင်ကိတာ password တွေကိုသူ့ရဲ့ internet စာမျက်နှာမှာဖော်ပြလိုက်တာပါ American သမ္မတရွေးကောက်ပွဲဟာရုပ်ပြတ်ဆင်းပြတ်ဖြစ်လာပြီလို့ဆိုပါတယ်နိုင်ငံလုံးဆိုင်ရာ Democratic Committee ဝင် DNC ကနေပေါ့ကြားခဲ့တဲ့တည်င်းတွေအရ Hillary Clinton ရဲ့ party ရင်းရွေးကောက်ပွဲမှာလွတ်တော်အမတ်တွေတစ်စိတ်တစ်ပိုင်းပါဝင်ခဲ့ပုံရတယ်လို့ဆိုပါတယ်ကူစီဖိုင်ရဲ့ဖော်ပြချက်အရအားလုံးကိုနောက်ွယ်ကနေစီစဉ်ထားပြီးပုံရပါတယ်ဒီမိုကရက်တစ်လွတ်တော်မဲဆွဲစီယုံရဲကော်မတီ DCCC ရဲ့ဆောက်ရက်အထောက်အထားတချို့ဒီဆာဗာထဲမှာရှိတဲ့အသုံးချပြီးတော့ဆိုပြီးတော့သူကရေးသားထားပါတယ်လွတ်တော်အမတ်တွေရဲ့လက်ကင်ဖုန်းနံပါတ်တွေအိမ်လိပ်စာတွေသူတို့ရဲ့အစီအစဉ်ရေးဆွဲသူတွေနဲ့သူတို့ရဲ့ပြန်ကြားရေးတာဝန်ခံတွေကိုလည်းတခြားသတင်းအချက်အလက်တွေနဲ့အတူ Excel စာရတွေနဲ့ဖော်ပြထားပါတယ်အင်တာနက်ကနေချိုးဖောက်ဝင်ရောက်ဖို့ဆိုတာခက်ခဲမှုမရှိသလို TNC ကကွန်ပျူတာတွေကိုချိုးဖောက်ဝင်ရောက်တာထက်တောင်းမှအလွယ်သေးတယ်လို့ Hacker Guccifer ကရေးသားထားပါတယ်ပုဂ္ဂိုလ်ရဲ့အချက်အလက်တွေထုတ်ပြန်လိုက်တာဟာထိခိုက်မှုသိမ့်မရှိပေမဲ့လည်းသူတို့ရဲ့ပုဂ္ဂိုလ်ရဲ့ email တွေကိုရသွားမလားဆိုပြီးတော့လွတ်တော်အမတ်တွေကစိုးရိမ်နေကြပါတယ်
IS Islamic အစွန်းရောက်တွေရဲ့အမခံနယ်မြေဖြစ်တဲ့တူရကီနယ်စပ်အနီးက Manbij မြို့ကို Syria Democratic တပ်ဦး SDF ကလုံးဝပြန်ထိန်းချုပ်လိုက်ပြီလို့ပြောတပ်ရဲ့ပြောခွင့်ရကဆိုပါတယ် Manbij မြို့ထဲကနေနောက်ဆုံးကြံနေတဲ့ IS အဖွဲ့ဝင်တွေထွက်ပြေးသွားခဲ့ပြီးတဲ့နောက်မြို့ကိုရှင်းလင်းလိုက်နိုင်ပြီလို့ SDF ကရိုက်တာသတင်းဌာနကိုပြောပါတယ်လူသားတိုင်းတွေဖြစ်အုံပြုဖို့ IS တို့ထိန်းသိမ်းထားတဲ့အရက်သားတစားကံအယောက် 2,000 ကျော်ကိုလည်း SDF တပ်တွေကလွတ်ပေးလိုက်တယ်လို့ SDF Manbij မဟာမိတ်တပ်ကောင်စီကရှာဖန်ဒါဝစ်ကပြောပါတယ် SDF တပ်တွေကိုအမေရိကန်တို့ကကြောထောက်နောက်ခံပေးထားတာပါ IS တပ်တွေကြာဆုံးနေပြီဆိုတာကိုရှင်းရှင်းလင်းလင်းတွေ့နေရပြီဖြစ်ပြီး Manbij မြို့ကိုပြန်ထိန်းချုပ်နိုင်တာဟာ IS တို့ရဲ့လှုပ်ရှားမှုတွေကိုချေမှုန်းလိုက်နိုင်တဲ့ပူးပေါင်းဆောင်ရွက်ခြင်းရဲ့ထင်ရှားတဲ့သမိုင်းမှတ်တိုင်ဖြစ်တယ်လို့ Pentagon စစ်ဌာနချုပ်ဒုတိယပြောခွင့်ရသူ Gordon Thornbridge ကတောက်ကြနေအစောပိုင်းမှာ Washington ကသတင်းတောက်တွေကိုပြောပါတယ်အကြမ်းဖက်သမားတွေအတွက် Manbij မြို့ဟာအခရာကျတဲ့နေရာအဖြစ်အမေရိကန်နဲ့ညွန်ပေါင်းတပ်အရာရှိတွေကတစ်ချိန်လုံးထင်မြင်ထားပါတယ်ပြပကနေရောက်လာတဲ့တိုက်ခိုက်ရေးသမားတွေကိုဒီမျိုးကနေ IS တို့ကလက်ခံဆောင်ရွက်တယ်လို့ပြင်ပလုပ်ငန်းတွေဖြစ်အနောက်နိုင်ငံစီဆေလွတ်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့ဒီနေရာကပဲအဓိကစီစဉ်ဆောင်ရွက်တာဖြစ်တယ်လို့ဆိုပါတယ်။ Manbij မြို့ကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့ SDF တပ်တွေကိုအမေရိကန်နဲ့ညွန်ပေါင်းတပ်တွေက2016မေလကလေးကလေကြောင်းထိုးစစ်တွေကူပြီးတော့ဆင်နွှဲနေခဲ့တာဖြစ်ပါတယ်။
တောင်ဆူရန်အစိုးရကတိတ်ပြီးဘဝင်မကြလာပေမဲ့ကုလသမဂ္ဂတပ်ဖွဲ့ဝင်နောက်ထပ်4000ကိုဆီလွတ်ဖို့ကုလလုံခြုံရေးကောင်စီကဆုံးဖြတ်လိုက်ပါတယ်။ လုံခြုံရေးကောင်စီရဲ့တောက်ကြနေကဆုံးဖြတ်ပြဋ္ဌာန်းချက်အရတတားစီလိုမော်မှာတောင်စုရန်အစိုးရကပူပေါင်းပါဝင်မှုမရှိရင်လက်နက်ခဲယံအယောင်းအဝယ်ပိတ်ဆို့ကန့်သတ်မှုလုပ်မယ်လို့ဖော်ပြထားပါတယ်။ဒီဆုံးဖြတ်ချက်ကိုလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်15နိုင်ငံရှိရာမှာထောက်ခံမဲ့ဆက်သမဲရပြီးတော့တရုတ်ရုရှားအီဂျစ်နဲ့ဗင်နီဇွဲလားနိုင်ငံတွေကတော့အမဲမပေးဘဲကြားနေခဲ့ကြပါတယ်။ငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေကိုပေးထားတဲ့လုတ်ပိုင်ခွင့်အတိုင်းလုတ်ကိုင်းတဲ့နေရာမှာလိုအပ်တဲ့နေရာတိုင်းမှာအပြင်းအထန်လှုပ်ဆောင်တာအပါအဝင်လိုအပ်သမျှနေလန်းတွေကိုအသုံးပြုဖို့ကိုလည်းခွင့်ပြုထားပါတယ်။တောင်ဆူဒန်ရဲ့မြို့တော်ဂျူဘာကိုတပ်တွေဆီလုသွားမှာဖြစ်ပါတယ်။တောင်ဆူဒန်အပေါ်လက်နက်ရောင်းချဖို့ချက်ချင်းပိတ်ပင်တဲ့ဆုံးဖြတ်ချက်တွေပြဋ္ဌာန်းချက်မှာမပါဝင်တဲ့အတွက်စိတ်ပျက်မိတယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ပီတာဝီလ်ဆန်ကပြောပါတယ်။ဒါပေမဲ့လည်းလုပ်ငန်းအောင်မြင်မှုရှိအောင်ဗြိတိန်အနေနဲ့ဒီသဘောတူညီမှုကိုလိုက်နာသွားမှာဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့လကဂျူဘာမြို့မှာတိုက်ပွဲတွေပြင်းပြထန်ထန်ဖြစ်ပွားခဲ့ပြီးတဲ့နောက်တရုတ်လူမျိုးငြိမ်းချမ်းရေးတပ်သား2ဦးအပါအဝင်လူရာနဲ့ချီတေဆုံးခဲ့တဲ့အတွက်ပြည်တွင်းစစ်တွေပြန်ဖြစ်လာမလားဆိုပြီးတော့စိုးရိမ်မှုတွေထွက်ပေါ်လာခဲ့ပါတယ်။ဒီနောက်မှာတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ပြဋ္ဌာန်းချက်ထွက်ပေါ်လာတာပါ။ကုလသမဂ္ဂဝင်ထက်ကအရတားတွေကိုကောက်ွယ်နိုင်ခြင်းမရှိခဲ့ဘူးဆိုပြီးတော့တောင်ဆူဒန်ကကုလငြိမ်းချမ်းရေးတပ်သားတွေဝေဖန်ခံရတာဖြစ်ပါတယ်။
ကမ္ဘာမှာမျက်မှောက်ခေတ်အတွက်အကြီးမားဆုံးနဲ့အပူတပြင်းကင်တွယ်ရမယ့်ကိစ္စကြီးတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတအိုဘားမားကသူ့ရဲ့အပတ်စဉ်မိန့်ခွန်းမှာပြောကြားသွားတဲ့ရာသီဥတုပြောင်းလဲမှုကိုကင်တွယ်ရမှာအမေရိကန်ပြည်ထောင်စုကရှေ့ဆုံးကနေဦးဆောင်လုပ်နေတယ်လို့သမ္မတအိုဘားမားကပြောပါတယ်2015ခုကနေ2015ခုက2014ထက်ပိုးပြီးတော့ပူပြင်းခဲ့တယ်အခု2016ကပိုးပြီးတော့တောင်ပူအောင်မဲ့သဘောရှိတယ်လို့လည်းသမ္မတကပြောထားပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုဟာလွန်ခဲ့တဲ့9နှစ်ခွဲအတွင်းမှာတန်ရှင်းလောင်စာအသုံးပြုရေးနဲ့ကာဗွန်ဒိုင်အောက်ဆိုက်လျှော့ချရေးတို့မှာရည်မှန်းချက်ကြီးမားတဲ့ယင်းနှိမ့်နှံမှုကိုရုပ်ယင်းနှိမ့်နှံခဲ့ပါတယ်။အဲဒါကြောင့်ပဲပတ်ဝန်းကျင်ကိုပိုညစ်နွမ်းစေတဲ့သမယိုးကျလောင်စာတွေထက်ငွေကြေးကုန်ကြပိုတက်တာတဲ့တန်ရှင်းလောင်စာအရင်းမြစ်တွေရခဲ့တယ်လို့လည်းဆိုပါတယ်။အဲ့ဒီရာသီဥတုပြောင်းလဲမှုတားဆီးရေးမှာအမေရိကန်ကဥဆောင်ဥရွက်ပြုနေတာကြောင့်အရင်နှစ်ကပါရီမှာကျင်းပတဲ့ဥရုရာသီညီလာခံမှာနိုင်ငံပေါင်း200နီးပါးကိုစုစည်းပြီးကမ္ဘာမြေကတင်ရေးအတွက်တမိုင်းမှာမှတ်တမ်းဝင်တဲ့ရည်မှန်းချက်ကြီးမားတဲ့သဘောတူညီမှုတစ်ခုကိုရရှိအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့သမ္မတကပြောပါတယ်။အနာဂတ်မျိုးဆက်အတွက်ပိုးပြီးကောင်းမွန်တန်ရှင်းဘေးအန္တရာယ်ကင်းတဲ့အနာဂတ်ဖြစ်စေဖို့အဲ့ဒီသဘောတူညီမှုကိုအခြေခံတည်ဆောက်သွားရမှာဖြစ်တယ်လို့သမ္မတဥပမာကပြောကြားသွားပါတယ
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လှိုင်းဒိုမီတာ24 kHz 12395လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9323လှိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလှိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ပါကစ္စတန်ရဟတ်ယင်အမှုထမ်းတစုဟာတိလအစောပိုင်းတော့ကအာဖဂန်နစ္စတန်နိုင်ငံထဲမှာပြတ်ကျပျောက်ဆုံးသွားခဲ့ပြီးတဲ့နောက်အခုသူတို့ကိုဖမ်းနာသူတွေကပြန်လွတ်ပေးလိုက်လို့ပါကစ္စတန်နိုင်ငံကိုပြန်ရောက်လာပြီဖြစ်ကြောင်းပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါရယ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်လူမျိုးနွယ်စုအကြီးအကဲတွေနဲ့ကူညီမှုနဲ့ပါကစ္စတန်ရဟတ်ယင်အမှုထမ်း6ဦးကိုစနေနေ့ကလွတ်ပေးလိုက်ကြောင်းဒီကနေ့မှပြောခဲ့တာပါရဟတ်ယင်အမှုထမ်းတွေကိုဘသူကဖမ်းဆီးထားရဲဆိုတာကိုမပြောပေမဲ့လို့အာဖဂန်အုပ်ချုပ်ရေးမှူးတယောက်ကတော့ပါကစ္စတန်6ဦးနဲ့ရုရှားလမ်းပြသူတို့ကိုအစိုးရထိန်းချုပ်မှုနဲ့ကင်းလွတ်တဲ့ area ထဲမှာတာလီဘန်တွေကဖမ်းဆီးချုံနှောင်ထားတယ်လို့ပြောခဲ့ပါတယ်။အာဖဂန်နစ္စတန်ကသင့်ရုရှားကိုဦးတည်သွားနေတဲ့ရဟယဟန်ဩဂုတ်လ၄ရက်နေ့ကတည်းကပြတ်ကျသွားခဲ့တာပါ။ပြတ်ကျတဲ့ရဟယင်မော်ပါသားသူတွေအသက်ရှင်လက်ရှိနေသေးကြောင်းနဲ့လူမျိုးစုခေါင်းဆောင်တွေကသင့်သူတို့ကိုကယ်တင်ဖို့လှုံ့ဆော်နေကြောင်းအာဖဂန်အစိုးရကပါကစ္စတန်အစိုးရစီအကြောင်းကြားခဲ့ပြီးနေရက်အကြာမှာအခုလိုပါကစ္စတန်ရဟယင်မော်ပါသားသူတွေပြန်လည်လာတာဖြစ်ပါတယ်။
ထိုင်းနိုင်ငံဟွာဟွေမြို့မှာပြီးခဲ့တဲ့နှစ်ရက်ဆက်တိုက်ဘုံးဆက်တလုံးပေါက်ကွဲခဲ့ပြီးတဲ့နောက်ထိုင်းရဲတွေကလက်သက်တရခံကိုလိုက်ပြီးရှာနေကြပါတယ်။ထိုင်းဘရင်ရဲ့ဘရင်မိဖုရားကြီးမွေးနေ့နဲ့တိုက်တိုက်ဆိုင်ဆိုင်ဖြစ်ပွားတဲ့ပေါက်ကွဲမှုအတွင်းလူ၄ယောက်ထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီတိုင်ရာရခဲ့ကြပါတယ်။စစ်တပ်ကိုလုတ်ပိုင်ခွင့်တွေအတော်ပေးထားတယ်ဆိုပြီးဝေဖန်ရေးသမားတွေပြောဆိုနေကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေသစ်စန္ဒခံယူပွဲကိုပြီးခဲ့တဲ့သတင်းဘက်ကအောင်းအောင်းမြင်းမြင်းကျင့်ပပြီးတိတ်မကြခင်မှာပဲအခုလိုဘုံကွဲခဲ့တာပါ။တိုက်ခိုက်မှုအတွက်ဘသူကမှသူတို့လက်ချက်ဆိုတာပြောမထားသေးပါဘူးဒီတိုက်ခိုက်မှုဟာထိုင်းဆိုရရဲ့အဓိကဝင်ငွေဖြစ်တဲ့ကမ္ဘာလှည့်ခရီးသွားလုပ်ငန်းကိုရိုက်ခတ်သွားစေပါတယ်ဖူခတ်ကဖန်ထွန်ကျွန်းပေါ်မှာဘုံအသေးတစ်လုံးပောက်ကွဲပြီးဟွာဟွင်မှာတော့ဘုံလေးလုံးပောက်ကွဲခဲ့တာကြောင့်စီးပွားရေးလုပ်ငန်းတွေရပ်သွားပြီးလမ်းတွေလည်းတိတ်ဆိတ်ခြောက်သွေ့သွားပါတယ်ဘုံကွဲမှုအတွင်းနိုင်ငံခြားသား12ဦးဒဏ်ရာရခဲ့ပြီးဩစတြေးလျဂျာမနီအီတလီနဲ့နယ်သာလန်နိုင်ငံသားတွေပါဝင်ပါတယ်ဒါဟာပြည်တွင်းကအဖြတ်အမှောင်လုပ်ငန်းသာဖြစ်ပြီးနိုင်ငံတကာအကြမ်းဖက်မှုနဲ့ဆက်ဆက်မှုမရှိဘူးလို့ယူဆရတယ်လို့ဒီနေ့ဒါမှမဟုတ်မနေ့ဖန်မှာတန်တရားရှိသူတွေကိုဖမ်းဆီးနိုင်မယ်လိမ့်မယ်လို့မျှော်လင့်ကြောင်းဒုတိယ ထိုင်းဒုတိယရဲချုပ်ကသတင်းတောက်တွေကိုစနေနေ့ကပြောပါတယ်အသေးစိတ်အချက်လက်တွေကိုတော့ပြောမသွားပါဘူးဟွာဟင်မာစူရတ်ထာနီဖူခတ်ဖန်ကထရန်ခရာတီဖွန်ချွန်နခေါန်စီထမဒါစတဲ့မြို့တွေမှာဘုံကွဲခဲ့တာဖြစ်ပါတယ
်တရုတ်နိုင်ငံမီယမ်ခိုင်ထဲကရေးပေးတင်နေတဲ့လူပေါင်း 3,585 ယောက်ကိုစနေနေ့မှာအာဏာပိုင်တွေကရေးပေးလွှတ်ရာရွှေ့ပြောင်းပေးခဲ့ကြောင်းနိုင်ငံပိုင်စင်ဟွာသတင်းဌာနကကြေညာပါတယ်တောက်ကြနဲ့နောက်ပိုင်းမှာမှုန်တိုင်းရပ်သွားပြီဖြစ်ပေမဲ့ရပ်ပေါင်းများစွာမှုတဲထန်စွာရွာခဲ့တဲ့အတွက်မီယမ်အရမ်းမှရေလွှမ်းမှုခဲ့ရတာဖြစ်ကြောင်းစင်ဟွာသတင်းမှာဖော်ပြပါတယ်ရေကြီးရေရှမ်းတာကိုဘလို့မှထိန်းချုပ်ကောက်ွယ်မထားနိုင်ခဲ့ပဲကယ်ဆယ်ရေးဝန်ထမ်း1500ကိုရေပေးတင်ရာကိုဆေးလုပ်ပြီးတော့ရေပေးတင်သူတွေကိုနေရာရွှေ့ပြောင်းစေခဲ့တာပါတိုက်ဆုံသူတွေရှိကြောင်းကိုတော့ဖော်ပြထားတာမတွေ့ရသလိုနေရာရွှေ့ပြောင်းပေးနေတဲ့လုပ်ငန်းအဆုံးသတ်သွားပြီလားဆိုတော့ကလည်းစင်ဟွာသတင်းမှာအတည်ပြုဖော်ပြပေါ်ပြထားတာမတွေ့ရပါဘူးတခါအမေရိကန်ပြည်ထောင်စုမှာတော့နိုင်ငံတောင်ပိုင်းကလူဝီဇာနာမှာအဆက်မပြတ်မိုးရွာသွန်းခဲ့တာကြောင့်အုပ်ချုပ်ရေးမှူးကအရေးပေါ်အခြေအနေကြေညာလိုက်ရပါတယ်ညူးအော်လန်အပါအဝင်လူဝီဇာနာမှာအရှိတောင်ဖက်ပိုင်းမှာဆူဆူဝါးဝါးရေကြီးရေရှမ်းနေပြီးတော့လူသေအလောင်းနှလောင်းကိုလည်းရေထဲကဆွဲထုတ်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ် Mrs. P နဲ့ Alabama ပြည်နယ်တောင်ပိုင်းတွေမှာလည်းအတော်ကိုမိုးကြီးနေပြီးတော့ဒေသရင်းနေရအတော်များများမှာတင်းငွေတွေနဲ့ထရေကြီးရေရှမ်းတတိပေးချက်ထုတ်ပြန်ထားရပါတယ်ရေတွေလမ်းမပေါ်ခက်မြန်မြန်တက်လာခဲ့တာကြောင့်ကားတွေရေနဲ့မျောသွားသလိုပဲ78ဘိန်ကားတစ်စီးထက်မနည်းလဲအဝေးပြေးလမ်းမပေါ်ကနေချော်ထွက်သွားပါတယ်လူအတော်များများကိုလည်းပေးလို့ရကိုရွှေ့ပြောင်းပေးထားရပါတယ်ရှင
်ရီယိုနေရာဒီအိုလံပစ်ရေကူးပြိုင်ပွဲတွေမှာအမျိုးသမီးမီတာ800အလုပ်ကူပွဲမှာအမေရိကန်ရေကူးချန်ပီယံခက်တီလက်ဒါခီကစံချိန်သစ်တင်လိုက်ပေမဲ့အမျိုးသားရေကူးမီတာတရာမှာတော့အမေရိကန်ကမိုက်ကယ်ဖဲလ်ကိုစင်ကာပူကဂျိုးဆပ်စကူလင်းကအနိုင်ရသွားခဲ့ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်ခွန်ဂျူတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့ဆာမျက်နှာနဲ့ကျွန်တော်တို့ရဲ့ Facebook ဆာမျက်နှာတွေမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့ညီညာရဲ့ညီလာခံအကျိုးပြင်ဆင်ဆွေးနွေးနေတဲ့အခြေအနေကိုပြောပြကြပါမယ်ကြာခင်ချင်းမတော်မဲ27ရာစုပင်လုံအတွက်နိုင်ငံရေးဆွေးနွေးမှုမူပေါင်းပြန်လည်သုံးသပ်တဲ့အစည်းအဝေးကိုဒီကနေ့အစိုးရတက်မတော်လွတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကကိုယ်စားလှယ်တွေသုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးကြတာမှာဆွေးနွေးမှုအပြီးရလက်အရာကတော့လောလောဆယ်ဘာအဖြေရလက်တစုံတရာမှထွက်လာတာမရှိသလိုအပြစ်ရဲ့လက်မှတ်မထိုးရသေးတဲ့အဖွဲ့9ဖွဲ့အနေနဲ့27ရာစုပင်လုံမှာဘယ်လိုပါဝင်နိုင်မလဲဆိုတာကိုလည်းတိတိကျကျမသိရသေးပါဘူး။လာမယ့်ဩဂတ်လ15ရက်နေ့မှာနိုင်ငံတော်အတိုင်းအမြံပုံကူနဲ့တွေ့မှသာအဖြေရလက်တစ်ခုခုထွက်မယ်လို့ဆွေးနွေးပွဲတက်လာသူတွေကပြောပါတယ်ဒီသတင်းပြည်သူကိုတော့ VOA ကသတင်းတောက်မမေခါကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
နိုင်ငံရေးဆွေးနွေးမှုမူပေါင်းပြန်လည်သုံးသပ်တဲ့အစည်းအဝေးကိုဒီလ17ရက်နေ့ကစတင်ကျင်းပပြီးဆွေးနွေးနေကြတာပါဒီကနေ့ကတော့3ရက်မြောက်နေ့ဖြစ်ပါတယ်ဒီကနေ့မှာအစိုးရတက်မတော်လွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကကိုယ်စားလှယ်တွေသုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီနေ့ဆွေးနွေးမှုနဲ့ပတ်သက်ပြီး NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့ဘက်ကကိုယ်စားလှယ်ခုတွေကတော့ရလက်ကောင်းတွေထွက်ပေါ်လာခဲ့တယ်လို့ပဲပြောပါတယ်။အလားတူပဲအစိုးရဘက်က27ရာစုပင်လုံညီလာခံအကြိုပင်ဆင်ရေးကော်မတီအတွင်းမှဦးလောင်းမောင်ရွှေကလည်းဆွေးနွေးပွဲတွေကအပေါင်းလက္ခဏာဆောင်ပါတယ်လို့ပြောပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်ပြီးဦးလောင်းမောင်ရွှေကတော့ခုလိုပြောပြပါတယ်
။ဒီဖိကြားခဲ့တဲ့နေရာမှာလက်မဲ့ရေထိုးခြင်းရှိသည်ဖြစ်စေမရှိသည်ဖြစ်စေဒန်းတူလက်မဲ့ရေထိုးခြင်းမထိုးခြင်းနဲ့မတူဘူးဒန်းတူကိုကျွန်တော်တို့ဒီမှာဆွေးနွေးနိုင်ဖို့ဖိတ်ခဲ့တယ်။နောက်တစ်ခုကဆွေးနွေးခွင့်မှာလည်းအားလုံးကဒန်းတူအနေနဲ့ကျွန်တော်ဆွေးနွေးရတယ်ဆွေးနွေးရအလုံးဟာနံပါတ်1ကတော့အလုံးပါဝင်ရေးကိုဆွေးရဘက်ကဆက်ပြီးတော့ဆွဲကင်ပြီးတော့ဒီညီလာတိုင်းကိုဆက်နှိမ့်တိုင်းနေတာရှိတယ်။တိုးတက်မှုတွေလည်းအများကြီးရှိတယ်လို့ဆက်လက်ပြီးတော့ကျွန်တော်တို့နှိမ့်မှုခြံတာတွေလည်းရှိပါတယ်။ကျွန်တော်တို့ဘက်ကတင်ပြလိုတာကတော့၃ရက်တာဆွေးနွေးပွဲမှာပြီးတော့အဲ၂ရက်လုံးမှာကျွန်တော်တို့ဘက်ကတော့ကော်မတီဘက်ကတော့ပို့ပြီးတော့ကျွန်တော်တို့ဆွေးနွေးနိုင်တဲ့တဲ့တောင်းနဲ့တောင်းနားလည်မှုပို့ပြီးတော့ပေါ့နော်ငွေလည်းရှိတယ်လို့ကျွန်တော်တို့ကတော့ယုံကြည်တယ်
မကြခင်မှာ27ရာစုပင်လုံညီလာခံဟာကျင်းပတော့မှာပါဒီမှာနိုင်ငံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဒါပေမဲ့လက်ရှိဆွေးနွေးနေချိန်အထိ NCA ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့9ဖွဲ့ကဘလို့ပုံစံနဲ့တက်မလဲဆိုတာနဲ့တိုက်ပွဲတွေဖြစ်နေစေဖြစ်တဲ့ကိုကံအဖွဲ့ MNDAA ပလောင်တအန်း အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ရခိုင်တပ်မတော် AA တို့မှလည်းအစိုးရနဲ့ညှိနှိုင်းနေစေဖြစ်တာမို့ဒီအဖွဲ့တွေအကုန်လုံးဘလို့ပါဝင်မလဲဆိုတာကတော့အခုချိန်ထိအဖြေမရှိသေးပါဘူး။လာမယ့်ဩဂုတ်လကုန်မှကျင်းပမယ့်21ပင်လုံးညီလာခံဟာလည်းကျင်းပဖို့အချိန်နီးကပ်နေပြီဖြစ်ပါတယ်။ဒီပြင်မကြခင်ကပြီးစီးခဲ့တဲ့မိုင်းကြရန်ညီလာခံမှာတိုင်းရင်းသားတွေဘက်က27ရာစုပင်လုံးညီလာခံကျင်းပမဲ့ရက်ကိုလာမယ့်အောက်တိုဘာမှကျင်းပပေးဖို့တောင်းဆိုမယ်ဆိုတဲ့သဘောထားမှတ်ချက်တွေဆုံးဖြတ်တာတွေရှိခဲ့ပါတယ်။ညီလာခံကျင်းပဖို့အချိန်ကလည်းနီးကပ်နေပြီဖြစ်တာကြောင့်အားလုံးပါဝင်ရင်းနဲ့ပတ်သက်လို့ VOA ကမေးမြန်းတဲ့အပေါ်မှာခူးတွေကတော့အခုလိုဖြေကြားခဲ့ပါတယ်
။တတိပပရာဆုံးဖြတ်ချက်ချတဲ့အနေအထားမျိုးတော့မဟုတ်သေးဘူးပေါ့နော်။ဒါလည်းကျွန်တော်ဆက်လက်ညှိနှိုင်းကြရအောင်အုံမဲ့အနေအထားမျိုးနဲ့ကျွန်တော်တို့ထားရပါတယ်။မူပါသုံးသပ်မှုကတော့ဒီတစ်ချိန်ထည့်နေပြီးမှတော့မဟုတ်ပေါ့။ဒါအစပဲရှိပါသေးတယ်။ထို့သဖြင့်ကတော့ကျွန်တော်တို့လို NCA မှာမပါသေးတဲ့အဖွဲ့အစည်းတွေကတော့ကျွန်တော်တို့အတွက်အသိဖြစ်နေတော့ကျွန်တော်တို့ခုမှစပါဝင်ပြီးတော့ဒီသုံးသပ်တဲ့အဆင့်ကိုပါလာတဲ့အတွက်ကြောင့်မလို့မူပါချက်လက်တွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းကျွန်တော်ခက်ကသိရှိနားလည်ခြင်းအပြည့်အဝမရှိသေးဘူးလို့ပြောလို့လည်းရတာပေါ့နော်။ဒါကြောင့်မလို့ကျွန်တော်တို့ပါဝင်တုံ့ပြန်ရင်းနဲ့ပဲကျွန်တော်တို့ကြည်လဲတဲ့အဆင့်မျိုးကိုပြောဖို့အတွက်တပြည့်ပြည့်ချင်းတော့အချိန်ယူရအောင်မယ်လို့ကျွန်တော်တို့ခက်တော့နားလေတယ်
။အချိန်လောက်မယ်မလောက်ဆိုတာကတော့ကျွန်တော်တို့အချိန်ကတော့ဘယ်တော့မှမလောက်ဘူးသိကြတယ်။ဒါပေမဲ့သွားနိုင်တဲ့လောက်ကိုကျွန်တော်သွားမှာလေ။ဖြစ်စဉ်ကဆက်သွားနိုင်မှာပဲဒါဖြစ်စဉ်ပဲ။နော
်။ဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအချက်၅ချက်တင်ပြခဲ့ပြီးတင်ပြချက်၅ချက်မှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာလုပ်ငန်းကော်မတီဖွဲ့စည်းဖို့ညီလာခံပြီးဆက်လက်ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေစတာတွေပါဝင်ထားပါတယ်။ဒီအပေါ်မှာဘယ်လိုဆုံးဖြတ်သလဲဆိုတာကတော့လာမယ့်15ရက်နေ့နိုင်ငံတော်အတိုင်ပင်ခံနဲ့တွေ့မှသာအဖြေထွက်မယ်လို့ခူးဦးရေကခုလိုပြောပြပါတယ
်။ကျွန်တော်တို့ဖက်ကတော့ခုနပြောတဲ့အတိုင်းပဲလေခုတွဲကျင်းပရေးကော်မတီမှာကျွန်တော်တို့ပါဖို့ကျွန်တော်တို့တင်ပြထားတယ်။ဒီဟာနဲ့ပတ်သက်ပြီး15ဆယ်6ချက်ရင်ကျွန်တော်တို့သိရမယ်လို့နားလည်တယ်။အဲ့ဒီအဖြစ်ပုံမှန်မှုတည်ပါမယ်နော်တကယ်လို့ပူတွဲချင်းပိုင်ရဲ့ကော်မတီမှာကျွန်တော်တို့ပါခွင့်ရှိတယ်ဆိုရင်ကျွန်တော်တို့အုံနာရှိသဘောရတဲ့သဘောကိုနားလည်လို့ရတယ်အုံနာရှိသဘောပါတဲ့အခါကျတော့ချင်းပါမယ်ညီလာခံလည်းကျွန်တော်တို့တက်ရောက်ခွင့်ရှိတာပေါ့တက်ရောက်နိုင်တယ်ဆိုတော့အချင်းကြီးပေါ့ဒါပေမဲ့ဘယ်လိုအရေးအတွက်နဲ့တက်ပါမလဲဆိုတာတော့ကျွန်တော်တို့လို့ဆယ်အရေးအတွက်ကိုကျွန်တော်တို့ချီးချင်နေတော့မယ်။ကျန်တဲ့အဖွဲ့အစည်းတွေအတွက်တော့ကျွန်တော်တို့ကိုစားမပြောပြနိုင်ဘူးပေါ့နော်ကျွန်တော်တို့ဒီ UFC ထဲမှာပါတဲ့အဖွဲ့အစည်းတွေကတော့ဒီအနေထားနဲ့ပါ
တုံးရတာဆွေးနွေးခဲ့တဲ့ဒီရလက်တွေကိုလာမယ့်15ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကိုတင်ပြသွားမှာဖြစ်ပြီးဒီကော်မတီကပဲအဆုံးဖြတ်သွားမှာဖြစ်ပါတယ်ရှင်
။မမေခါပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ငြိမ်းချမ်းရေးလာခံပြင်ဆင်မှုပေါ်မှာသဘောထားအမြင်တွေကိုအလဲပေးကြပါတယ်။အမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုအဓိကထားဖော်ဆောင်မယ့်27ရာစုပင်လုံးမတိုင်ခင်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်မဲ့သူအလုံးအချင်းချင်းကြားမှာခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကအရေးကြီးဆုံးဖြစ်တယ်လို့လေလာသုံးသပ်သူတွေကပြောဆိုလိုက်ပါတယ်အပြည့်စုံကိုတော့မတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုဩဂုတ်လ31ရက်နေ့မှာစတင်ကျင်းပမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြီးခဲ့တဲ့ဩဂုတ်လ8ရက်နေ့နေပြည်တော်သမရအိမ်တော်မှာကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကျင်းပရေးဗဟိုကော်မတီအစည်းအဝေးမှာတရားဝင်ပြောကြားလိုက်တာဖြစ်ပါတယ်27ရာစုပင်လုံညီလာခံကျင်းပဖို့ရက်ပိုင်းလောက်ပဲလှူတော့တဲ့အချိန်မှာအစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအသီးသီးကပြင်ဆင်နေသလိုအပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပါငြိမ်းချမ်းရေးဖြစ်စဉ်မှာအားလုံးပါဝင်ရေးဆိုတဲ့မူကိုစုပ်ကိုင်ပြီးညီလာခံတက်ရောက်နိုင်ရေးဆွေးနွေးစီစဉ်ဆောင်ရွက်နေကြပါတယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့အမျိုးသားပြည်လဲတင်မြတ်ရင်နဲ့ပြည်ရင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်ဖို့ဒီ27ရာစုပင်လုံးညီလာခံကိုအစောတလျင်ကျင်းပဖို့စီစဉ်နေတဲ့အပေါ်ဆယ်စုနှစ်နဲ့ချီပြည်ရင်းစစ်တွေဖြစ်နေစေမြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးအကောင့်ထဲပေါ်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေနဲ့မေးခွန်းထုတ်မှုတွေရှိပါတယ်။နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိရဲ့အမြင်ကတော့
လက်ရှိအချိန်မှာဒီပြည်အောင်စုငြိမ်းချမ်းရေးညီလာခံအကျိုးပေါ့လေပြင်ဆင်မှုလုပ်နေတဲ့အနေအထားတွေကလုံးဝမရှိဘူးလို့ကျွန်တော်ကမြင်တယ်။နောက်ပြီးတော့ဟိုစနစ်ချမှုအပိုင်းမှာလည်းပဲအားနည်းပြီးတော့နော်တိုင်းမလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်နိုင်မဲ့အနေအထားတစ်ခုကိုပေါ်ဆောင်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်။ ये तो हम सांसों की ये उस शंभू में ये 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 कुकन ये टॉम्बलांग ये दी फिर टॉम्बे को चम्मच थारे दी चूतें सीमें तमच्छ दी फिर शापी दो आलू पावने पंसान यू लोग नहीं मा लामे ओकेस्ला तुम जब ये पिरांसु निन्या ये निला गया हाँ ओम बिंदे लंसा बोल जाओ नहीं ले लो चनवारो संगता मार दी पिरांसु लूरे लूरे चनों आ मिये मारे नो तब का फिर आने तीसरा युद्ध आते होंगे नो नहीं ये या जोजी मु नहाले मु जांची ऑन लो बिरो तीसरा युद्ध पंजा मु छिपो लूरे लूरे मिये मारे
नसते याजु बेलोंगो साची भी म्यामाने गए ड्रिंग आ टाइनाले ना गाइम पहरी ने म्यामाते मरो जा छिपाने दे सीए टे मामु पटी बकारे पीले ना ये गारो अच्छे इंटो युया उमा पिटे लूले टाइनारी बका यू साबारे कच्चे म्योदा लुमु फुम्यो ये उगता उला मांगला ठंगारो न्यान्या ये फोसा मुमा खाई मारे योंजी मु तीसरा नाइमु ये जी जों पिटे सुरा ठाउ प्या बारे ကလာဘယ်ချလပရရနေတဲ့သဘောလေးရှိတယ်လေ။ချမ်းပေါ်လေဒီငါးလေးတော်သွင်းမှာဒီကိစ္စကဒီကိစ္စကဒီလေးပါမလားပေါ့လေ။ဒါကြောင့်ဟိုတော့အောင်ဆန်းစုကြည်နေနဲ့တော်တော်လေးတော့ဒီအားစားရလိမ့်မယ်လို့ကျွန်တော်အနေနဲ့အဲ့လိုမြင်ပါတယ်ဟုတ်ကဲ့။လက်နက်ကိုင်းပြည်ပခါလေးပြည်လေရေးနဲ့စည်ရဲတဲ့မှမှုတွေရောချနိုင်ရေးအတွက်ကလည်းအဓိကကြတဲ့တက်မတော်ဘက်ကခုလက်ရှိတိုင်းရင်းဒေသတွေမှာဖြစ်နေတ
ီဆုံးအောင်တော့တခါတည်းတော့အလုံးပြည့်ပြည့်စုံသွားမယ်လို့တော့ကျွန်တော်တို့စိတ်တော့တရားရခိုင်တော့လို့ယုံကြည်လို့ရမယ်လို့တော့မထင်ဘူးဗျ။နေပေါင်း60ကျော်ဒါပြည်တွင်းစစ်ကြီးရဲ့ငင်းချမ်းရဲ့အစပေါ့နော်။အလုံးရဲ့ယုံကြည်မှုကတော့ခုတည်းတည်းတဲ့နဲ့ဒီတိုင်းနာလက်နဲ့ကြိုင်ကြတော့ကျွန်တော်တို့ထင်တယ်50 50လို့ပြောလို့ရတဲ့အနေအထားမျိုးမှမရှိဘူးလို့ကျွန်တော်တို့မြင်တယ်။အဲဒီတော့အခုတည်းကလည်းငင်းချင်းစကားပြောနေဆဲပြောရင်တန်းလုံးကတိုက်ပွဲတွေကဆက်တိုက်ဆိုသလိုဟိုနေရာဖြစ်နေလို့လေ။ဆိုတော့အချင်းချင်းကြားမှာတော့တူနဲ့တူအပေါ်ပေါ့ယုံကြည်မှုတိတ်ပြီးတော့အပြေးဝတော့မထားရကြသေးဘူးလို့ကျွန်တော်တို့မြင်တယ
်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားဒေသတွေမှာစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးအတွက်မြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်စေချင်ပါတယ်လို့ပြောထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့ငြိမ်းချမ်းရေးမှုအတိုင်းတနိုင်ငံလုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးဖော်ဆောင်နေမှုအပေါ်အကောင်းမြင်မျှော်လင့်မှုတွေရှိသလိုအစောတလင်လှုပ်ဆောင်နေသလိုဖြစ်နေမလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိနေကြောင်းပါရှင်။
မဆုမွန်ပြောပြသွားတာပါအခုတခါတော့မြန်မာတခွင်အစည်းအဝေးကိုနားဆင်ရမှာပါ88ဒီမိုကရေစီရေးမှာဖြတ်တန်းခဲ့ကြတဲ့တမိုင်းဖြစ်ရမှာကိုပြည်သူတွေသိရှိနိုင်ဖို့နဲ့မျိုးဆက်သစ်လူငယ်တွေလှုံ့ရှားမှုအကြောင်းသိရှိနိုင်ဖို့အတွက်နိုင်ငံတော်အဆင့်88တမိုင်းပြတိုက်ကိုဖွင့်နိုင်ဖို့အစိုးရတင်တဲ့ညှိနှိုင်းမှုတွေလုပ်နေပါတယ်ပြတိုက်ဖွင့်လာတာတစ်နှစ်ကျော်ကြာပြီဖြစ်ပေမဲ့လည်းဒီယာယီပြတိုက်ကိုလာရောက်လည်ပတ်တဲ့သူနေပါနေတယ်ဖြစ်တယ်လို့ပြောပါတယ်အနာရှင်အစိုးရကိုဖြုတ်ချနိုင်ခဲ့ပြီးစစ်မှန်တဲ့ဒီမိုကရေစီရရှိရေးလူထုကတောင်းဆိုခဲ့ကြတဲ့ရှင်လေးလုံးရေးခင်းကတပ်ပုံတွေသတင်းစာတွေအပါအဝင်အဲ့ဒီခါတုန်းကသုံးခဲ့တဲ့အတုံးဆောင်တွေပြသထားတဲ့ရှင်လေးလုံးတမိုင်းပြတိုက်ယာယီအကြောင်းကိုဒီတစ်ပတ်မြန်မာတခွင်အစည်းအဝေးမှာ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကပြောပြပေးထားပါတယ်ခင်ဗျာ
တရရှိလာ1988ခုနှစ်မှာចောင်းသားចောင်းသူတွေအပါအဝင်လူထုလူတန်းစားတရက်လုံးအာဏာရှင်အစိုးရကိုဆန့်ကျင်ပြီးစစ်မှန်တဲ့ဒီမိုကရေစီရေးတောင်းဆိုခဲ့ကြတဲ့ရှစ်လေးလုံးရေးတော်ပုံဟာနှစ်30နီးပါးကြာလာခဲ့ပေမဲ့လို့ဒီနေ့ဒီချိန်ထိအဲ့ဒီဖြစ်ရတွေကိုမမေ့နိုင်ကြသေးပါဘူးအဲ့ဒီခေတ်အဲ့ဒီအခါတုန်းကဒီမိုကရေစီတောင်းဆိုခဲ့ကြတဲ့သူအလုံးကိုအာဏာရှင်စစ်အစိုးရကရရက်ဆက်ဆက်တပ်ဖြတ်ခဲ့ကြတာတွေအင်းအားသုံးလူစုဖြိုခွဲခဲ့တဲ့ဖြစ်ရတွေဟာလည်းတမိုင်းဖြစ်ရမှာမော်ကွန်ထိုးပြီးသားဖျောက်ဖျက်လို့မရနိုင်တဲ့ဖြစ်ရတွေပါဒီလိုဖြစ်ရက်တွေတမိုင်းပြရုပ်တွေကိုမမေ့ဖို့နဲ့မျိုးဆက်သစ်လူငယ်တွေသိရှိစေဖို့ရည်ရွယ်ပြီးရှစ်လင်းလုံးကာလကဖြစ်ပျက်ခဲ့တဲ့တမိုင်းတပ်ပုံတွေအသုံးဆောင်နေစူးစိပြီးရှစ်လင်းလုံးတမိုင်းပြတိုက်ယာယီကိုရန်ကုန်မြို့တင်ငန်းကျွတ်မြို့နယ်ထဲမှာဖွင့်လှစ်ထားပါတယ်။ဒီပြတိုက်ဖွင့်လှစ်ထားတဲ့အကြောင်းနဲ့ပတ်သက်လို့ရှစ်လင်းလုံးတမိုင်းပြတိုက်တာဝန်ခံဦးအောင်မော်ကအခုလိုပြောပါတယ
်။ရည်ရွယ်ချက်လေးချက်နဲ့လုပ်တယ်။တမိုင်းဖြစ်ရမှန်တွေမှတ်တမ်းတင်နိုင်ဖို့ပြီးတော့မျိုးဆက်သစ်တွေသိမြင်နားလည်နိုင်ဖို့ပြီးတော့ဒီမိုကရေစီအထိမ့်မှဖြစ်ထားအောင်တည်ရှိနိုင်ဖို့ဒါကြီးကဒါကြီးရှိရင်ဒီမိုကရေစီအထိမ့်မှကြီးတခုပဲလေပြီးတော့မှចောင်းသုံးသမိုင်းပြသန်းဆောင်များမှာတွေ့ကိုးကားရနိုင်ဖို့ဆိုပြီးတော့ အဲ့အချက်၄ချက်နဲ့စရပြီးတော့တည်ရတယ်နောက်ဆုံးရည်ရွယ်ချက်တစ်ခုကတော့မြန်မာဒီမိုကရေစီမွန်နူမန့်တစ်ခုပေါ့ဒီမော်ကွန်းမှတ်တိုင်ကြီးတစ်ခုပဲဒါဒါမြန်မာပြည်မှာ
ဒီသမိုင်းပြတဲ့ယာယီကိုပြီးခဲ့တဲ့နှစ်2015ခုနှစ်28နှစ်ပြည့်ရှစ်လေးလုံးဒီမိုကရေစီနှစ်မှာဖွင့်လှစ်ခဲ့တာဖြစ်ပြီးတော့ဒီကနေ့ဆိုရင်တနည်းဆွန်းဆွန်းလေးရှိနေပါပြီဒီယာယီပြတဲ့မှာရှစ်လေးလုံးကာလာတုန်းကအုံပြုခဲ့တဲ့နဖူးစီတွေအလန့်တွေအပါဝင်သမိုင်းပြည့်ရဲ့မန်ကိုပြန်ပြောင်းပြောပြနေတဲ့ဓာတ်ပုံတွေသတင်းစာတွေလည်းပါဝင်ပါတယ်ဒါအပြင်အဲ့ဒီကာလာတုန်းကကြီးညာချက်တွေစာတမ်းတွေထုတ်ပြန်ရမှအသုံးပြုခဲ့ပြီးရှစ်လေးလုံးဒီမိုကရေစီရေတော်ပုံကြီးနဲ့အတူပေါက်ဖွားခဲ့တဲ့လက်လက်စာကူးစက်ကြီးကိုလည်းတွေ့ရပါတယ်။ပြီးခဲ့တဲ့ဆိုဝါလက်ထက်သမနာဟောင်းဦးသိန်းစိန်ဦးဆောင်တဲ့အချိန်တုန်းကဒီပြားတိုက်ကိုဖွင့်လှစ်ခဲ့တာကြောင့်သက်ဆိုင်ရာရဲရရှိဝန်ထမ်းတွေရဲ့မေးမြန်းမှုတွေလည်းရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လို့လက်ရှိချိန်မှာဆိုဝါတင်းနဲ့ညှိနှိုင်းမှုတွေလုပ်နေပြီးနိုင်ငံတော်အစ်စ်သမိုင်းပြားတိုက်ဖွင့်လှစ်ဖို့စီစဉ်နေပါတယ်
။ဒီရှစ်လေးလုံးသမိုင်းပြားတိုက်ဆိုတာချီးတဲ့နဲ့မြမပြီမှာထားတဲ့နဲ့ဘာကြောင့်ထားတဲ့နဲ့ဆိုတော့အဆူပြုတာရေးရရေးတဲ့ခါမှာဥလိုဖွဲ့ဖွဲ့လိုက်တယ်ဖွဲ့ပြီးတော့ဥလို6ရောက်အဲ့ဒါပဲတိုင်မင်းပြီးရေးပြီးတော့အဲ့ဥအောင်ကိုကိုတိုင်သူဖတ်ပြမယ်လွှတ်တော်မှာတင်မှုအတွက်သူ့ကိုစားအားလုံးကရေးလိုက်တဲ့ခါမှာ3ရက်နေရပို့လိုက်ပါပြီအီးမေးလ်နဲ့ရောရဂျစ်စာလုပ်ပြီးတော့တို့စားလိုက်ကောအမြန်ချောဖို့နဲ့ပို့လိုက်ပါဥလို6ရောက်ပါပြီရောက်သွားတဲ့ခါမှာအန်ကယ်ကဖတ်ကြည့်ပြီးပြင်ဆင်ရရှိပြင်ဆင်ပြီးသူလွှတ်တော်မှာတင်တော့မယ်တင်လိုက်တဲ့ခါမှာစူပြူတာတရားတင်လိုက်ရင်ဒါမှဒီရှင်းလေးလုံးတမိုင်းပြတာရှိတဲ့နိုင်အဲ့မှာသူတို့တွေမဲခွဲဆုံးဖြတ်ပြီးတော့အတီးပြူလေ
အခုဖွင့်လှစ်ထားတဲ့ယာယီပြတဲ့ကိုတော့ဒေသခံမြန်မာလူထုကြားမှာသိရှိမှုအင်မတန်နှေးပါနေပေမဲ့လည်းနိုင်ငံသားခီးသွားဧည့်သည်ချို့ကတော့လာရောက်လည်ပတ်မှုတွေရှိတယ်လို့သူကဆိုပါတယ်ဘလို့ပဲဖြစ်ဖြစ်နိုင်ငံတော်အဆင့်ရှင်းလေးလုံးတမိုင်းပြတဲ့ဖွင့်လှစ်နိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့အရေးပါတဲ့ရေးတော်ပုံကြီးတွေကိုတစုတစည်းတဲ့စူးစီးပြီးပြသထားမယ်လို့ဦးအောင်မောကပြောပါတယ
်60နှစ်ရေးခင်းပြီးတော့ခွန်လေးခွန်ငါခွန်6 84ဦးတန်းရေခင်းအဲ့တော့လည်းကိုဒါအကိုတွေပဲသူတို့ရဲ့ပစ္စည်းတွေသူတို့ရဲ့ဓာတ်ပုံမှတ်တမ်းတွေတည်သွားတဲ့သူတွေအဲ့ဒါတွေကတခန်း62ကတခန်း85အလုပ်သမားရေခင်းတခန်းပြီးတော့86မှိုင်းရပြည့်သူ့အခန်းတခန်းပြီးတော့မှရှင်လေးလုံးရေတော့ဘုံဒါဦးတို့ကတခန်းပြီးရင်ဟို2009ရှူအောင်ရေခင်းနောက်96 98ရေခင်းအဲ့ဒါတွေကိုတို့နေပြီးတော့ကအမျိုးသားပြတိုက်ကြီးလူသားနေရာရပြီအဲ့လိုအကျယ်ကြီးလုံနိုင်ရင်အဲ့လိုအခန်းနေအခန်းနေမှာသူခုနဲ့နဲ့သူဖြစ်ခဲ့တဲ့မြန်မာပြည်ကရေခင်းနေအကုန်လုံးကတုံးခဲ့တဲ့အတုံးဆောင်ပစ္စည်းတွေဓာတ်ပုံတွေတင်ပြေသွားတဲ့သူတွေထောင်ကျသွားတဲ့သူတွေမှတ်တမ်းနေအကုန်လုံးပြဖို့လို့အစီအစဉ်ရှိပါတယ
်မြန်မာနိုင်ငံရဲ့တမိုင်းတလျှောက်စစ်အာဏာရှင်စနစ်ကိုစန့်ကျင်ခဲ့ကြတဲ့အကြီးမားဆုံးလူထုအုံချမှုကြီးအကြောင်းကိုလူထုအားလုံးကသိရှိဖို့လိုအပ်တာကြောင့်နိုင်ငံတော်အဆင့်ပြတိုက်ဖွင့်လှစ်ဖို့လိုတယ်လို့ဦးအောင်မောကသူ့အမြင်ကိုခုလိုပြောပါတယ်
အာနာရှင်ကိုတော်လှန်တဲ့ရေးတော်ဘုံကြီးတပါတီအာနာရှင်စနစ်ကိုတော်လှန်တဲ့ရေးတော်ဘုံကြီးစစ်အစိုးရကိုတော်လှန်တဲ့ရေးတော်ဘုံကြီးအဲအဲ့ဒီအတွက်ဥရောပဒီမိုကရေစီနောက်ဆုံးမြန်မာပြည်ဒီမိုကရေစီရသွားရင်တော့ဘယ်ကစခဲ့တယ်လဲဒီကစတယ်ဆိုတော့သိစေချင်တော့ဒါကြောင့်ဒီသမိုင်းပြတဲ့ယထားတဲ့မှာရှိတဲ့တယ
်ဒီမိုကရေစီနိုင်ငံဖြစ်တယ်လို့ကြွေးကြော်ပြီးစစ်ဗိုလ်ချုပ်ကြီးတွေစစ်ယူနီဖောင်းကိုစွန့်စစ်ပေါင်းမီကိုချွတ်ကာရုပ်ဝတ်လဲခဲ့တဲ့ပြီးခဲ့တဲ့အစိုးရ၅နှစ်တတန်းအတွင်းမှာစစ်မှန်တဲ့ဒီမိုကရေစီရရှိဖို့မြူဆခဲ့တာကြောင့်အစိုးရနဲ့အတူပူးပေါင်းပြီးအခုလိုမျိုးရှစ်လေးလုံးတမိုင်းပြတိုက်ဖွင့်လှစ်ဖို့မကြိုးစားခဲ့တာဖြစ်တယ်လို့ပြောပါတယ်။ဘာကြောင့်များလက်ရှိအစိုးရတဲ့လက်ထက်ကြမှာအခုလိုမျိုးတွဲဆုံညှိနှိုင်းမှုတွေလုပ်နေရတယ်လဲဆိုတာကိုမေးကြည့်တော့ဥအောင်မော်ကသူ့ရဲ့ယုံကြည်ချက်ကိုအခုလိုပြောပါတယ်
။အခုဒီကိုယုံကြည်တဲ့ပါတီကအစိုးရဖြစ်လာတဲ့အခါမှာဒီအစိုးရကိုတော့ကိုကြီးတောင်းကြည့်တယ်။တောင်းကြည့်လို့သူတို့ပြင်ယူမယ်။အရင်အစိုးရပြင်မယူအဲ့မို့အခုကဒီတို့ရသားစုကပြင်ယူမယ်ဒါကြောင့်မလို့သူတို့ရှိကိုတင်ပြတာတောင်းကြည့်တယ်အခုချိန်မှာဒီမိုစီအရေးအောင်တော့မရပြီမရသေးဘူးဦးသွင်းစိန်စုကလက်ထက်ကလုံးဝမရသေးဘူးအဲ့ဒါတော့သိတယ်ဒါကြောင့်ဆိုတော့သူကစစ်သားတစ်ပိုင်းရသားတစ်ပိုင်းစုကဖြစ်ခဲ့တဲ့အတွက်ဒါကြောင့်သူတို့ရှိကမတောင်းဘူးအဲ့တော့ဦးတို့ရဲ့ပြလိုက်စပြီးဖွင့်တဲ့မူကနိုင်ငံတော်စုကရှိကလုံးဝအကူအညီမရဘူးစစ်စုကဆိုကရှိကနေပြောလုံးဝလဘွားလဘွားဖြန့်မတောင်းဘူးပစံမဲ့လူလူနေရာပဲလူလူမပေးမယူပြီးတော့ခရိုနီ
တမိုင်းဖြစ်ရဲ့အမှန်ကိုပြသမဲ့ရှစ်လေးလုံးတမိုင်းပြတဲ့ကိုတော့နိုင်ငံတော်အဆင့်ဖြစ်လာမယ်ဆိုရင်လေ88ကျောင်းသားခေါင်းဆောင်ဟောင်းနေအများစုပါဝင်တဲ့ရှစ်လေးလုံးတမိုင်းပြတဲ့ဖြစ်မြောက်ရေးကော်မတီကပဲဆက်လက်ကြံတွေတွားမယ်လို့ပြောပါတယ်လက်ရှိချိန်ထိဘယ်နေရာမှာဖွင့်မယ်လို့မသေချာသေးပေမဲ့လို့ဒီကော်မတီကတော့ကျောင်းသားလှုပ်ရှားမှုကိုအခြေခံတဲ့တမိုင်းပြတဲ့ဖြစ်တာကြောင့်ရန်ကုန်တက္ကသိုလ်ပြဝင်နဲ့မနီမဝေးမှာပဲဖွင့်လှစ်နိုင်ဖို့ညှို့လင့်နေကြပါတယ်ခင်ဗျာ
မြန်မာခွင်အစီအစဉ်ကိုကိုထက်အောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ဒိုင်းရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဝါရှင်တန်မြို့တော် VOA American အတန်ကနေ2016ခုနှစ်ဩဂတ်လ13ရက်စနေညဘက်မြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီအထိတိုက်ရိုက်အတန်လွှင့်ပေးနေပါတယ်။ကျွန်တော်တို့အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 30နဲ့ 50 နဲ့ line meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုက်ရိုက်လေ line အစီအစဉ်ကိုနားဆင်ရမှာပါ။ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုးဆိုပါရစေကျွန်တော်တို့ရှေ့သတင်းဘတ်ဆိုရင်ဖြင့်နိုင်ငံသားရေးဝန်ကြီးလက်ဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လက်ဖြစ်တဲ့ဒေါင်ဆန်းစုကြည်ဟာတရုတ်နိုင်ငံခီးစဉ်စတင်မှာဖြစ်ပါတယ်ဒီခီးစဉ်ဟာဖြင့်ဒေါင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာပြီးနောက်ပိုင်းနိုင်ငံခေါင်းဆောင်တဦးအနေနဲ့ဒေါင်ဆန်းစုကြည်ရဲ့ပထမဦးဆုံးတရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်ဆိုတော့ဒီတရုတ်နိုင်ငံခီးစဉ်အတွင်းမှာဒေါင်ဆန်းစုကြည်ကနေပြီးတော့တရုတ်နိုင်ငံကခေါင်းဆောင်တွေနဲ့တရုတ်လူထုကိုဘယ်လိုစကားအမှားစကားမျိုးတွေများကျွန်တော်တို့မြန်မာလူထုဘက်ကပြောလိုက်ချင်ပါတယ်လေတခါတရုတ်တာဝန်ရှိသူတွေဘက်ကမြန်မာနိုင်ငံမြန်မာလူထုတွေဘယ်လိုသတင်းစကားကတိကဝတ်တွေကိုများကြားချင်ပါတယ်လေဒါကိုကျွန်တော်တို့အဓိကထားဆွေးနွေးကြဖို့ဖြစ်ပါတယ်ဒီဆွေးနွေးမဲ့အချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ Facebook စာမျက်နှာမှာပြောချင်တဲ့အချက်တွေမှားချင်တဲ့စကားတွေကြားချင်တာတွေကိုအများအပြားရေးပြီးတော့ပေးပို့ထားကြတဲ့သတော်ရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ပင်နိုင်ဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားသူတွေထဲမှာတရုတ်မြန်မာဆက်ဆံရေးလေးလာစောင့်ကြည့်နေတဲ့ပြောရရင်တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့အထူးကြွမ်းကျင်သူလို့ကျွန်တော်တို့ပြောနိုင်တဲ့ဒေါက်တာလှကျော်စောတခါကျွန်တော်တို့လွှတ်တော်အမတ်ဟောင်းဦးရထွန်းတခါတရုတ်မြန်မာအခုဒီပိုင်းဒေါန်ဆန်းစုကြည်ခီးစဉ်တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့တုံသက်ချက်ဆောင်မတွေမပြတ်ရေးသားနေတဲ့ဒေါက်တာရံမျိုးသိန်းတို့ရှိပါတယ်တခြားပါဝင်ဆွေးနွေးမဲ့တိုက်ပါဝင်ဆွေးနွေးမဲ့တော်တော်ရှင်တွေလည်းရှိပါတယ်ဆိုတော့ကျွန်တော်ဒေါန်ဆန်းစုကြည်ခီးစဉ်ကိုတိုက်ရိုက်ကျွန်တော်တို့မဆွေးနွေးခင်မှာဒါနဲ့ဆက်ဆက်တဲ့ကိစ္စတခုကျွန်တော်ဒေါက်တာလှကျော်စောကိုရင်ဆုံးမေးချင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဒါကျွန်တော်တို့အားလုံးတင်းတင်းကြပ်မှာတွေ့ထားတာပါဒီတရုတ်ကွန်မြူနစ်ပါတီကနိုင်ငံတကာဆက်ဆံရေးဝန်ကြီးပမာပြူလာပါတယ်ဒေါန်ဆန်းစုကြည်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ပါတယ်နိုင်ငံရေးပါတီပြီးခေါင်းဆောင်တွေနဲ့တွေ့ပါတယ်အဲ့ဒီအထဲမှာမှထူးထူးခြားခြားတာဝန်ကနေအားယူသွားပြီဖြစ်တဲ့ငင်းစားဘူဂျုံမှူးကြီးဦးတန်းရွှေနဲ့လည်းတွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေတရုတ်တန်ယုံကသတင်းထုတ်ပြန်ထားတာရှိပါတယ်ဆိုတော့ဒေါက်တာလောက်ကျော်စောခင်ဗျာပထမဦးဆုံးဒီတရုတ်ကွန်မြူနစ်ပါတီကနိုင်ငံတကာဆက်ဆံရေးဝန်ကြီးရဲ့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်တဲ့သူ့ရဲ့အခန်းကဏ္ဍဩဇာအရှိန်ဟောဘယ်လောက်ထိရှိပါလဲခင်ဗျာ
Hey ဒီကွန်မြူနတီပါတီရဲ့အဲနိုင်ငံတကာဆက်ဆံရေးတွေကတော့ तू ကဟိုအစိုးရကိုတိုက်ရိုက်ဟိုဩဇာရှိတာတော့မဟုတ်ပါဘူး तू ကအကြံပေးနိုင်တာသို့မဟုတ်အစိုးရရဲ့ policy တွေနဲ့ပတ်သက်လို့အကြံပေးတာလောက်ပဲရှိပါတယ်အဲ့တော့အခုဒီမှာကြည့်ရတာ तू ကနိုင်ငံတကာဆက်ဆံရေးတာဝန်ကငါအခုနောက်ပိုင်းကျတော့သူတို့ကဒီလိုဖြစ်တယ်ဗမာပြည်မှာရှိတဲ့အဖွဲ့အစည်းအသီးသီးနဲ့ပေါ့နော်ဟိုပါတီတွေပဲဖြစ်ဖြစ်လူမှုအဖွဲ့အစည်းတွေနဲ့ဖြစ်ဖြစ်အားလုံးနဲ့ဆက်ဆံနိုင်အောင်သူတို့ကဖွင့်ပြီးတော့ဆက်ဆံနေတာဖြစ်တော့အဲ့ဒီအတွက်ဆက်ဆံတာလည်းပါတယ်တူချက်နှိမ့်ချက်ကတရုတ်ကလုံလောက်ထံကသူတို့ကဒီလိုပဲသူတို့ကဟိုဆိုတော့လက်မချောက်စီနဲ့ဆိုတယ်လို့ပေါ့ဗျာအရင်အရင်ကခင်မင်ကရင်းမိခဲ့တယ်သူတို့နဲ့ဆက်ဆံရေးကောင်းခဲ့တဲ့လူတွေကိုလည်းအဆက်မပြတ်ဆက်ဆံနေတာပါပဲဥမာဟိုတလောတော့ကဆိုဟိုတရုတ်ပြည်ကိုပထမဦးဆုံးလာတဲ့အမေရိကန်သမ္မတဟိုသမ္မတကြီးနစ်ဆန်ရဲ့မိဆုံးခွဲလာတဲ့ဆိုရင်အစိုးရကိုယ်တိုင်ကဝန်ကြီးချုပ်တို့ဘာတို့ကိုယ်တိုင်ကထွက်အခဏာတွေပါလေလုတ်ပါလေအဲ့တော့ဒါသူတို့ရဲ့လုံထုံးတုံကြီးတည်ရလို့မြင်ရပါတယ
်ဟုတ်ကဲ့ဆိုတော့ဒီဥစားဒီလိုတွေးဆလာကဘူဂျုံမူကြီးတန်းဘူဂျုံမူကြီးဟောင်းတန်းရွှေနဲ့ဒီနိုင်ငံတကာဆက်ဆံရေးတဝန်ကြီးနဲ့တွေးဆတဲ့ကိစ္စကဘလို့ courtesy call ပေါ့နော်ကျွန်တော်တို့လာပြီးတော့ကီးစဉ်အတွင်းမှာတွေ့ဆုံနှုတ်ဆက်တာကလွယ်ပြီးကြံတဲ့ထူးခြားမှုမရှိဘူးလို့အဲ့လိုသုံးသပ်ပါသလားခင်ဗျာ
ဟုတ်ကဲ့ အစပိုင်းလေးကသူတို့ကကြည့်ရတာဟိုဘိုးချုပ်မူကြီးသားဆွေနဲ့ရောအဲဦးသိန်းစိန်နဲ့ရောသူတို့ကတော်တော်ရင်းနှီးကြတာဖြစ်တာနော်စီဝါရေးလုပ်ငန်းနေပါလေတောက်လျှောက်လုပ်နေတာဖြစ်တော့အဲ့ဒီအတွက်နောက်ခင်ဗျားတို့အားလုံးအစီအလေငါအဖခစ်တို့နာဝတခစ်တို့ပါအဲဒီကဘာလုံးကဝိုင်းပိတ်ဆို့နေတဲ့အခါမှာတရုတ်ကပဲသူတို့ကိုဝင်ပြူထားတာဖြစ်တာဟု
တ်ကဲ့
ကာကွယ်ပေးထားတယ်ဖြစ်တာဟုတ်အဲ့တော့အဲ့ဒီဟာကိုအပြန်အလှန်ခုကတော့ဟိုသွားပြီးနှုတ်ဆက်တဲ့သဘောလောက်ပဲရှိပါတယ
်ဟုတ်ကဲ့ဥယျာထွန်းကရောဒီတွေးဆမှုကိုဘယ်လိုသုံးသပ်ပါသလဲ
အဲကျွန်တော်လည်းတရလှကြော်သောပြောသလိုပဲသုံးသပ်ပါတယ်သူတို့ကတော့ဒီနိုင်ငံတကာဆက်ဆံရေးမှာနောက်ဧည့်သည်တွေအပေါ်မှာဒီဆက်ဆံတဲ့နေရာမှာတော်တော်လေးတရိပ်ထားတယ်တော်တော်လေးတရိပ်ထားတော့ဒေါန်ဆန်းစုကြည်ကအရင်ကဒီစစ်အစိုးရလက်ထက်မှာတော့သူကအတိုက်ခံပေါ့အတိုက်ခံကောင်းဆောင်ဖြစ်တဲ့အခါကျတော့အဲ့ဒီတုန်းကတော့သူတို့ဒေါန်ဆန်းစုကြည်နဲ့ဆက်ဆံရေးကိုတတ်နိုင်သမျှရှောင်ခဲ့တယ်ပေါ့အခုချိန်မှာတော့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရအဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်ပါတီခေါင်းဆောင်လည်းဖြစ်တဲ့အခါကျတော့သူတို့အနေနဲ့ဒီနိုင်ငံချစ်ကြည်ရေးနိုင်ငံစီးပွားကုန်သွယ်ရေးကိစ္စတွေကဆက်ပြီးတော့လောက်ရမှာဖြစ်တော့ဒေါန်ဆန်းစုကြည်ကိုသူတို့ဖိတ်ရတယ်ဖိတ်ရတဲ့အခါမှာအရင်တုန်းကဒီမိဟောင်းဆွေဟောင်းတွေကိုလည်းသူတို့အနေနဲ့မမေ့ပါဘူးဆိုတော့ဒီရွေးရမှုကိုပြကျင်တဲ့သဘောပါပဲအဲဒါသူတို့လုပ်လို့ရှိပါတယ
်
အရင်တုန်းကတော့ဟိုဒီပါတီချင်းဆက်ဆံရေးမှာသူတို့ကကွန်မြူနစ်ပါတီသာရှိရင်တော့အဲ့ကွန်မြူနစ်ပါတီကိုပဲအတိမတ်ပြုပြီးတော့ကွန်မြူနစ်ပါတီမရှိတဲ့အတိုင်းပြည်တွေမှာတော့အခုပါတီချင်းတခြားပါတီတွေကိုလည်းဆက်ဆံတာတွေကိုလုပ်တယ်ဆိုတာကိုသိထားမိပါတယ
်ဟုတ်ကဲ့ဒေါက်တာရေမျိုးသိအမြင်လည်းသိပါရစေ
အဲကျွန်တော်ကတော့ဗျာဒီတရုတ်ကွန်မြူနစ်ပါတီရဲ့ဒီနိုင်ငံတကာဆက်ဆံရေးဝန်ကြီးကအငြိမ်းစားဗိုလ်ချုပ်မူကြီးဦးတန်းရွှေနဲ့တွေ့ဆုံခဲ့တာဟာအဓိကတော့ဗောလေတရုတ်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့ဓာတ်ရိုက်ဆက်ဆိုင်နိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ်။အဲနောက်ပြီးတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအပြောင်းလဲမှာဗိုလ်ချုပ်မူကြီးဟောင်းဦးတန်းရွှေရဲ့အခန်းကဏ္ဍဟာတော်တော်အရေးပါတဲ့အနေအထားမှာရှိတယ်ဆိုတာကိုတရုတ်ကွန်မြူနစ်ပါတီအနေနဲ့တရားဝင်ဟိုအတိမတ်ပြုလိုက်တဲ့သဘောမျိုးလဲတက်ရောက်နေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲနောက်ပြီးတော့အခုနောက်ပိုင်းမှာဒီတရုတ်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်တဦးကိုဒါဟိုဘုဂျိုမူဂျီအောင်ဦးတန်းရွှေကတွေ့ဆုံတာဟာဒါသူ့အတွက်လည်းပဲဒါပထမဆုံးပေါ့လေနိုင်ငံကြားဧည့်သည်တဦးကိုလက်ခံတွေ့ဆုံတာအဲ့ဒီအပြင်အဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့တရုတ်ကွန်မြူနစ်ပါတီရောတရုတ်သတင်းမီဒီယာတွေရောဟာနေမကူးခင်အမြင်များသတင်းထုတ်ပြန်တာတွေကိုကြည့်မယ်ဆိုရင်အဲ့ဒီနောက်ွယ်မှာဟိုအကျိုးစီးပွားတွေအများကြီးဆက်ဆက်နေမယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်ဗျ
ဟုတ်ကဲ့ခင်ဗျာဒေါက်တာလှကျော်စောခင်ဗျာဒီဒေါန်ဆန်းစုကြည်ရဲ့မကြခင်ခီးစဉ်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအဓိကအဖြစ်နိုင်ငံပိုင်သတင်းမီဒီယာတွေပေါ့လေနိုင်ငံပိုင်သတင်းမီဒီယာတွေတခါတရုတ်ကွန်မြူနစ်ပါတီရဲ့အာဝတ်ကိုထင်ရတဲ့သတင်းမီဒီယာတွေမှာရေးသူးသူးကြကြရေးသားဖော်ပြတာတွေများရှိပါသလားခင်ဗျာဘာတွေများရေးသားဖော်ပြတာတွေရှိပါလဲ
အတူတူတို့လိုရေးထားပါတယ်ဟိုဒေါန်ဆန်းစုကြည်အနေနဲ့ကပေါ့နော်ဟိုအမေရိကန်တို့ဂျပန်တို့အရင်မသွားဘဲနဲ့တရုတ်ပြည်ကိုအရင်လာတာဟာသူဟာဟိုဘာလဲသဘောတရားကြီးဟိုဟိုထက်လက်တွေ့ကျစွာစဉ်းစားတာပေါ့အမှန်ဆိုရင်တော့ဟိုတရုတ်ဘာလဲအမေရိကန်တို့ဂျပန်တို့ကလည်းပထမလာဖို့အရင်ဖိတ်ထားတာပေါ့အဲ့ဒီဟာတွေကိုမသွားဘဲနဲ့တရုတ်ပြည်ကိုလာလိုက်တာဟာတရုတ်ကတော်တော်သဘောကျတယ်အဲ့တော့ဒေါန်ဆန်းစုကြည်ရဲ့အခက်အခဲတွေကိုလည်းကူညီဖြည့်ရှင်းပေးဖို့လိုတယ်ဆိုတဲ့စကားမျိုးတွေလည်းရေးတာပါပါတယ်အဲ့တော့ဒေါန်ဆန်းစုကြည်ကိုအစောပိုင်းတုန်းကသူတို့တော်တော်များများကအနောက်တိုင်းကပိတ်ပြီးတော့သဘောကျတဲ့လူဖြစ်တော့ပိတ်အနောက်တိုင်းရင်းနေတယ်လို့သူထင်တာတကယ်တကယ်ဒေါန်ဆန်းစုကြည်ကအဲသူတို့နဲ့ဆက်ဆံကြည့်တဲ့အခါကျတော့လက်တွေ့ကြတာရယ်အဲတရုတ်ပေါ်မှာပိတ်ဆန့်ကျင်လာလို့ဘာလို့မလုပ်ခွင့်နဲ့တရုတ်နဲ့ကောင်းကောင်းမွန်မွန်ဆက်ဆံတာတွေကိုကြည့်ပြီးတော့အဖြစ်တရုတ်ဘက်ကတော်တော်သဘောကျပြီးတော့သတင်းစာတွေထဲမှာတော်တော်ကိုရှုံးရှုံးရေးနေတာတွေတွေ့ရပါတယ
်ဟုတ်ကဲ့ဦးရထွန်းခင်ဗျာဒေါန်ဆန်းစုကြည်ကအခုလိုမျိုးဒါပထမဦးဆုံးပြပါခီးစဉ်တော့မဟုတ်ဘူးပေါ့လေသို့တော့တခြားနိုင်ငံတွေတကယ်ထိတ်တန့်နိုင်ငံတွေကိုမသွားအရင်မသွားဘဲနဲ့ခုနလိုတရုတ်သတင်းမီဒီယာတွေမှာရင်းနေတယ်လို့တရုတ်နိုင်ငံကိုအရင်သွားဖို့ရွေးချယ်ခဲ့တဲ့ပေါ့ဦးရထွန်းဘယ်လိုသုံးသပ်သလဲ
အဲကျွန်တော်အနေနဲ့တော့ဒေါန်ဆန်းစုကြည်ရဲ့ဟိုပါနတ်မှုလို့ပြောရမှာပေါ့နော်ကျွန်တော်တို့ဒီကနေ့မျက်မှောက်ခင်မှာတော့ဒီနိုင်ငံခေါင်းဆောင်တွေဟာပထဝီနိုင်ငံရေးကိုယူဆိုင်ကြရတာပေါ့ဒီ လက်တွေ့ဒီကြတဲ့နိုင်ငံရေးဒီအခြေအနေအချက်လက်တွေပေါ်မှာကိုယ်နိုင်ငံအကျိုးစီးပွားအတွက်ကိုဥစားပေးပြီးတော့ဆောင်ရွက်ကြတာပေါ့အဲထူးခြားချက်ကိုကျွန်တော်သတိထားမိတာကတော့ဒေါ်ဆန်းစုကြည်တို့ဒီ NLD အာနာရလာပြီးတဲ့နောက်ပိုင်းမှာရိုဟင်ဂျာကိစ္စနဲ့အခုတရုတ်အိမ်ကြီးချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးကိစ္စတွေပေါ့နော်ဒါတွေဟာပြောမယ်ဆိုရင်အာနာမရခင်တုန်းကနှုံးဆန်တန်ဖိုးတွေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့လူအခွင့်အရေးတို့နော်ဒီကျွန်တော်တို့ဒီမိုကရေစီရေးတို့ဆိုတဲ့ယက်တီချက်တွေကနေကြည့်မယ်ဆိုရင်တော့ဒီသူအမေရိကန်ကိုအရင်သွားတင်တာပေါ့ဒါမှမဟုတ်ဂျပန်ကိုအရင်သွားတင်တာပေါ့တိုးတော်လဲဒီနေ့ကျွန်တော်တို့တရုတ်ပြည်ကိုသွားဖို့သူရွေးချယ်လိုက်တာဟာသူ့အနေနဲ့လက်တွေ့ကြတဲ့နိုင်ငံရေးကိုပို့ပြီးတော့ဦးစားပေးတယ်ဆိုတာကိုပေါ်လွှင်းနေပါတယ
်ဟုတ်ကဲ့ဒေါက်တာရမျိုးသိန်းဒေါက်တာရမျိုးသိန်းကြားပါလား
ပါဗျာ။ဟောအခုဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ကိုကြည့်တဲ့အခါမှာကျွန်တော်တို့ပထမဆုံးကျွန်တော်တို့လာအိုဒီမိုကရက်တစ်သမ္မတနိုင်ငံကိုတွားတယ်။နောက်ပြီးတော့ကျွန်တော်တို့ထိုင်းနိုင်ငံကိုတွားတယ်။အခုတရုတ်နိုင်ငံကိုဒုတိယတတိယမြောက်နိုင်ငံအနေနဲ့တွားတဲ့အခါကျတော့အဓိကတော့မြန်မာနိုင်ငံရဲ့အရှေ့ဘက်မှာရှိတဲ့အင်းကြီးချင်းနိုင်ငံတွေကိုသူကဦးတည်ပြီးတော့သူ့ရဲ့နိုင်ငံသားဆက်ဆံရေးမူဝါဒကိုဖော်ဆောင်နေတယ်လို့ကျွန်တော်ယူရသုံးသပ်လို့ရတယ်။အဲ့ဒီအခါကျတော့အဲ့ဒီအချိန်ကြီးဟာเนี่ยကျွန်တော်အမြင်အားဖြင့်တော့ပေါ့လေဟိုကျွန်တော်တို့နိုင်ငံရဲ့လက်ရှိပြည်ရင်းညံ့ရေးအပြစ်ခတ်ရစဲရေးကိစ္စနဲ့လည်းပဲဟိုတော်တော်လေးကိုဆက်ဆက်နိုင်တယ်လို့ကျွန်တော်ကသုံးသပ်တယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဟိုစီးပွားရေးပေါ့လေနေဆက်ကုန်သွယ်ရေးကိစ္စနဲ့လည်းပဲတော်တော်များများဆက်ဆက်နိုင်တယ်လို့ကျွန်တော်ကသုံးသပ်တယ်။အဲ့ဒီအတွက်ကြောင့်မလို့ဟိုဒေါ်ဆန်းစုကြည်အနေနဲ့အင်းကြီးချင်းနိုင်ငံလည်းဖြစ်တယ်။နောက်ပြီးတော့လက်ရှိကျွန်တော်တို့နိုင်ငံရဲ့ဟိုတည်ရှိမှုအရလည်းအရေးပါတဲ့ဓမ္မဗျူဟာကျတဲ့နိုင်ငံတစ်နိုင်ငံကိုဦးစားပေးပြီးတော့စဉ်းစားတာလို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်တို့စီကို Facebook ကနေပို့ထားတဲ့ theme မှာကျွန်တော်ပထမဆုံးတော့ email ကပို့တဲ့သောရရှင်ရဲ့ဒီသူဒေါ်ဆန်းစုကြည်ကိုပြောလိုက်ခြင်းနဲ့အမှားစကားပေါ့တရုတ်ကောင်းဆောင်နဲ့တရုတ်လူတွေအမှားစကားဆိုတဲ့အချက်9ချက်ကျွန်တော်အကျဉ်းလေးတွေပါကျွန်တော်ဖတ်ပြချင်ပါတယ်။နံပါတ်1ကမြေဆုံစီမံကိန်းကိုလုံးဝရပ်ဆိုင်းပေးဖို့2ကကိုကန့်ဝါရုကိုနောက်ွယ်ကမြောက်ထိုးပင်ကွန်ဒီတာရက်ဆိုင်ဖို့သုံးကကချင်ရှမ်းမြောက်တို့မှာတစ်နဲ့တရံဇာတာခူထုံနေတဲ့တရုတ်နဲ့တောင်ချန်းသူအားလုံးရဲ့သူဆိုအားပါသူဝဟရအတိုင်းမှာဖြစ်ရဆူတွေကိုလုံးဝတားဆီးနှိမ်နှင်းပေးဖို့နိုင်ငံကုံသုံးမှုဆောင်နေရအားလုံးမှာတစ်ဖက်သက်စစ်ဆေးပိတ်ပင်တာမျိုးမရှိဘဲမျှတစွာသူ့ဘက်ကိုဘက်စစ်ဆေးတာတွေဆောင်ရွက်စီဖို့ဖားကန့်ကိုဆယ်နှစ်ရကြီးတွေတရားမဝင်ခိုးသွင်းနေတာရက်ဆိုင်ဖို့နဲ့အစိုးရထံတရားဝင်တင်သွင်းခွင့်လျှောက်ထားဖို့မြန်မာစားသုံးသူတွေအန်ဒရယ်ရှိစေတဲ့စားတောက်တွေလူသုံးကုန်ပစ္စည်းတွေလုံးဝတင်သွင်းခွင့်မပြုဖို့တရုတ်မြန်မာချစ်ကြည်ရေးကွန်ဆောက်ကုမိတ်နဲ့ပေါက်ဖော်ဆိုတဲ့သကလုံးလှလှလေးကိုကြားခံပြုပြီးတော့အပေါ်ရန်ကပြောမနေပဲအမှန်စိတ်ရင်းစိတ်သက်ကောင်းတွေနဲ့ပြဆိုတဲ့အပြုသဘောဆက်ဆံရေးပြည့်ရှိဆက်ဆံသွားဖို့ဆိုပြီးတော့သူကအဲ့လိုမျိုးအချက်ခုနှစ်ချက်ပြောခြင်းနဲ့ကြောင့်အမှားစကားပါထားပါတယ်ဦးဆွေမြင့်ဦးဆိုတဲ့သောတာရှင်ပါဆိုတော့ကျွန်တော်တို့စီသောတာရှင်တွေဒီ Facebook ကနေပို့တဲ့ message တွေထဲမှာအဓိကအလုံးတူတဲ့အချက်တွေကဒီမြေဆုံစီမံကိန်းကိစ္စဒီတခါတရုတ်မြန်မာနယ်စပ်ကလက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စဒီမြန်မာနိုင်ငံမှာတရံဇာတာထုတ်ယူတဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိစ္စဒါကတရုတ်ကနေပြီးတော့မြန်မာနိုင်ငံထဲကိုဝင်နေတဲ့အများအပြားတော့ဒီအည်သွေးနှိမ်ကုန်ပစ္စည်းတွေကိစ္စနေဆက်ကုန်သွယ်ကိစ္စဒီအချက်တွေကအဓိကကြပါတယ်တရုတ်မြန်မာကဆက်ဆံရေးရလဲတာရှိဒီနီးစပ်တဲ့ဆက်ဆံရေးလဲရှိတဲ့အခါကျတော့အကြောင်းရက်တွေကလည်းအများကြီးရှိပါတယ်ဒါပေမဲ့အဲ့ဒီအထဲမှာလောလောလတ်လတ်အရေးအကြီးဆုံးအကြောင်းကိစ္စတွေကလည်းပဲရှိနေမှာပါဆိုတော့ဒေါ်လာလောက်ကျော်စောခင်ဗျာအဲ့ဒီအရေးအကြီးဆုံးအကြောင်းရက်တွေထဲမှာဒေါ်ဆန်းစုကြည်ရဲ့အခုခီးစဉ်နဲ့ဒီအစတရာစုပင်လုံးညီလာခံပြည်သူညီငယ်ညီလာခံကျင်းပမဲ့အချိန်ကာလနဲ့ကလည်းတိတ်မလို့တော့ပါဘူးတိုက်ဆိုင်နေရလို့ပြောရမှာပါဆိုတော့ဒီကိစ္စက21ရာစုပင်လုံးညီလာခံညီငယ်ရေးကိစ္စပေါ့တနကိုင်ဖွဲ့ရင်းနဲ့ပြည်လေရေးကိစ္စအပြစ်ခတ်ရဲဆေးရေးကိစ္စဒီကိစ္စကဒီခီးစဉ်တွင်မှာအတိကကိစ္စတစ်ခုဖြစ်လိမ့်မယ်လို့ဒေါက်တာလှောက်ကျော်စောသုံးသပ်ပါလား
တူပီမာလေးဟို2015ခုနှစ်ကိုကအရေးခင်ဖြစ်စဉ်ကလေးကအဲခင်ဗျားတို့လည်းကြားမယ်နော်ဟိုစစ်တပ်ကဟိုတရုတ်ကိုဆွဆွဲတာပေါ့နော်ကိုကန်တော့ကတရုတ်ကြီးရှိတယ်ပါတယ်ဆိုပြီးအဲ့ကလေးကတရုတ်ကသူတို့ရှိမှာအကြီးကျယ်ဟိုဆက်မနာတွေလုပ်တယ်ကြာဆွေးနွေးပွဲတွေလုပ်တယ်အဲ့ဒီမှာသူတို့ကတော့ဒီလိုပြောတယ်မမာပြည်ရဲ့ပြည်တွင်းဆက်ကအနည်း60ကျော်ပြီတဲ့ဟိုပြည်မကလည်းနေဆက်ဒေသကတောတွေတောင်တွေကိုသူတို့ရဲ့အားပါတဲ့သမယိုးချလက်နဲ့တီလာဟိုနဲ့လာမတိုက်နိုင်ဘူးတဲ့ထို့အတူနေဆက်တစ်လျှောက်မှာကြောက်ကြဆင်ဆင်နွှဲနေတဲ့ဒီလူမျိုးစုတိုင်းရင်းသားအဖွဲ့တွေကလည်းပြည်မဟိုမျိုးတွေထိပွားပြီးမတိုက်နိုင်ဘူးအဲ့တော့ဒ ီပြည်ရင်းစစ်ကြီးဟာဒီတိုင်းရေရှည်သွားနေမယ်ဆိုရင်ဗမာပြည်ကြီးဟာကြာဆုံးနိုင်ငံကြီးဖြစ်သွားလိမ့်မယ်တဲ့အဲ့လိုကြာဆုံးနိုင်ငံဖြစ်ရင်သူတနိုင်ငံနဲ့ဖြစ်မှာမဟုတ်ဘူးကျန်တဲ့နိုင်ငံတွေကိုဆွဲချသွားမှာတဲ့ဒါကြောင့်မလို့ဒီနိုင်ငံအဲ့လိုဖြစ်မသွားအောင်ကျွန်တော်တို့အားလုံးအထူးသဖြင့်နိုင်ငံတကာနဲ့ဆိုင်တဲ့အဖွဲ့အစည်းတွေကုလသမဂ္ဂလိုဟာမျိုးအာဆီယံလိုအဖွဲ့မျိုးကဒီဗမာပြည်မှာပြည်တွင်းငြိမ်းချမ်းရေးရဖို့အတွက်လက်ဦးမှုရှိရှိပါဝင်လှုပ်ဆောင်ပေးဖို့လိုတယ်လို့ပြောဘူးတယ်အဲ့ဒါ2015တည်းကပြောဘူးတာ
ဟုတ်ကဲ့
နောက်တစ်ခုကတရုတ်ကန်ဒီ27ရာစုသူတင်ကချီဟိုပြွာခြေလမ်းဖြစ်တယ်အဲ့ပိုးလမ်းမကြီးဖွင့်ဖို့စိတ်စားကရေလမ်းလေလမ်းဖွင့်တယ်ရေလမ်းနဲ့ကုန်းလမ်းဖွင့်တဲ့ဟာမှာနှစ်ခုစလုံးကကျမတို့ဗမာပြည်ကိုဖြတ်ပါတယ်ဗမာပြည်ကအချက်ချာကြဒါကြောင့်မလို့သူ့ဒီစီမံကိန်းကသူကဒီအခုနောက်တက်တဲ့တမရှိချင်းပင်ရဲ့ brain charge ဖြစ်တော့အဲ့တော့ဒီစီမံကိန်းအောင်မြင်ဖို့ကဗမာပြည်ကြီးမှာပြည်တွင်းငြိမ်းချမ်းရေးရမှာဖြစ်တယ်ဒါကြောင့်မလို့ဒါနဲ့ပတ်သက်ပြီးတော့သူကအတော်ကိုတက်တက်ကြွကြွပါဝင်ပတ်သက်ကြရမှာ
အဲ
့တော့ဒီကိစ္စကလည်းအဓိကကိစ္စတွေပါဝင
်ဆိုတော့ဒီမြန်မာပြည်မှာလက်နက်ကင်လူမျိုးစုလက်နက်ကင်အဖွဲ့တွေနဲ့အစိုးရကြားပေါ်လေပြည်လည်မှုရဖို့ပြစ်ခတ်ရဖို့ငြိမ်းချမ်းရဖို့ကိစ္စကတရုတ်နိုင်ငံအတွက်မဟာဗျူဟာမြောက်အရေးပါတဲ့ကိစ္စလို့အဲ့လိုပြောလို့ရတယ်ပေါ့
သူကတရုတ်ပြည်သူပတ်ပတ်လေပေါ့နော်သူရဲ့အင်နီနာချင်းပတ်ပတ်လေကဟိုအပူကွက်တွေအားလုံးကိုသူကလိုက်ပြီးတော့ငင်းအောင်လုပ်နေတာဗျအဲ့တော့ဒါဒီတစ်ခုကတော့မဟာဗျူဟာအဓိကကြားတယ်မဟုတ်ပေမဲ့တော်တော်အဓိကကြားတယ်အချက်တစ်ချက်ပဲဒါကြောင့်မလို့ဒါကိုသူစူးစမ်းပြီးလှုပ်ဆောင်ပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒါရိုက်ဆွေးနွေးမဲ့သုဒ္ဓရှင်တူကိုဖိတ်ခေါ်လိုက်ပါစေရန်ကုန်မြို့ကရှင်နေကြီးဦးကျော်လင်းရှင်နေကြီးဦးကျော်လင်းဒေါန်ဆန်းစုကြည်ရဲ့ခီးစဉ်မှာဦးကျော်လင်းဘက်ကဘလို့အမှားစကားတွေများပြောကြင်ပါတယ်ဘာများကြားကြင်ပါတယ
်ဟုတ်ပါဗျာဒီကျွန်တော်စတိရစုပင်လုံးညီလာကဆိုတာကြီးကအဲ့ကျွန်တော်တို့ကြိုတင်ပြင်ဆင်ရမယ့်အဆင့်မှာဒေါန်ဆန်းစုဘက်ကလည်းဆီကူးတယ်လို့သူ့ဘက်ကလည်းပိုးလာမကြီးလို့ဟာနဲ့နောက်ထပ်ဗမာပြည်ခေါင်းဆောင်တယောက်ကသူတို့လူကျင်တာတွေကိုတော်တော်များများလမ်းဖွင့်ဖို့တို့ကလည်းသူ့ပြည်ဟိုဒီမှာပဲဆွေးပြေးလို့တော့ဗျာသူတို့ကလည်းတော့ကြီးအောင်ပါပဲအဲ့တော့ဒီနှစ်ခုကြာမှာအဲ့တဖက်ကလည်းပဲသူကအလိုရှိတယ်တဖက်ကလည်းပဲလူလားတယ်ဆိုတာဒီပြည်ချင်းချင်းချင်းနဲ့ပတ်သက်လို့ဒီပုဂ္ဂိုလ်တွေကလည်းယူတိုင်းအဲ့ဒါဘာဖြစ်လို့အစွဲဘွားတွေပဲကိုကဗမာပြည်မှာသူတို့လည်းအဲ့တော့ကိုယ်ပါဥရှိတွေပါတွေဖြစ်နေကြအဲ့တော့ဒီကိစ္စကြီးတွေအတွက်ကတော့ဒီတိုက်ပြည်ခေါင်းဆောင်တွေအရေးကြီးပါတယ်သူတို့တိုက်ပြည်တွေပို့ပြီးအရေးကြီးတယ်ဒီကျွန်တော်တရားစာတတ်တွေမှာတော့ဒီပြည်ကိုကျွန်တော်တို့ပြောလို့ရတာဟာဒီမြစ်တီပါရီဆိုတာကလည်းရစီမြကြီးတဲ့ပြုတ်ပြကြီးကထိခိုက်မခံနိုင်ဘူးကျွန်တော်တို့ကလည်းအဲရုံမြစ်ကြီးထိခိုက်မခံနိုင်ဘူးအဲ့တော့ဘာကြောင့်လဲဆိုတော့မြစ်တီဆိုတာတေပေါင်းထောင်တောင်တိမ်တန်းတွေကိုချီပေါ်လာတယ်အဲ့လိုပေါ်လာတဲ့မြစ်ကြီးတွေအပေါ်မှာကိုကြီးစားတရားထားပြီးတော့ဗန်တော့မူရတနင်္ဂနွေပြည်တွင်းမှာတနင်္ဂနွေဝင်ရောမဆုတ်ဖက်ရင်းနဲ့အချုပ်ချာအနာလေးစားကြီးတွေအခြေခံပြီးတော့ဒီအရင်ကစာကြည့်ကြီးတွေရှိခဲ့တယ်ဆိုတဲ့အချက်ကတော့အခုဘုရင်ကြီးတန်းရှူတို့နေတာတွေ့တဲ့အချက်တွေပါနေတာပေါ့ဗျာသို့တော်လေးပဲအခုလက်ရှိအနေထားမှာကဒီဘက်ကကော့ဒေါနာဘက်ဆာဆိုးဆိုးရရုံနဲ့အနေထားဟာဗမာပြည်ဒီမိုကရေစီအစိုးရမဟုတ်ဘူးဗျအဲ့တော့ဒီမိုကရေစီအစိုးရမှလည်းပဲကျွန်တော်တို့ပုံမှန်108ကာကြီးခါဝေးနောက်ပြီးတော့209အခုလက်ရှိဖွင့်ကြည့်ဖို့အဲ့မှာဘာပါလာလဲဆိုတော့တမရနဲ့ပြည်တော်ဥဆိုတော်ကလည်းပဲဒီစာချုပ်တွေပေါ်မှာပြန်လည်ပြီးတော့ပြင်ဆင်ရင်းနဲ့အဆောက်အအုံပြန်လည်ပြီးတော့အရှင်းပြေလို့ဆုံးဖြတ်ရင်းနဲ့ပြည်ပြည့်ရှိတိလုပ်နိုင်ပါတယ်ခင်ဗျာဒါနောက်ရှိဖွင့်ကြည့်ပုံမှာပေးထားပါတယ်အဲ့ဒါကျွန်တော်တို့ပြောမယ်ဆိုတော့ထောက်ကူက49ခုဖွင့်ကြည့်ပုံမှာလည်းပါပါတယ်ဒီတက်ချာရီဂျန်ဆိုတာဒီလိုမျိုးဒီဖွင့်ကြည့်ပုံရဲ့အရာထွတ်တော်နဲ့တော့တမရတွေမရှိတဲ့အာဏာတွေကလည်းပဲဒီစာချုပ်တွေပေါ်မှာပြန်လည်ဆက်စပ်ပိုင်ခွင့်ရှိတဲ့ဥပဒေပညာရှင်တွေပြန်ဆင်းရမယ်ဆိုလို့ရှိရင်တချို့ကိစ္စတွေမှာလည်းပဲကျွန်တော်တို့ဒီအထက်လျောက်တစ်ဖက်ညှိနှိုင်းပြီးတော့အဲ့ရုပ်ရည်နာနဲ့ရုပ်သိမ်းလို့ရပါတယ
်အဲ့တ
ော့အဲ့ဒီအခြေအနေတွေမဟုတ်ဘူးကျွန်တော်တို့ဒီတရားစာရက်တွေမထိအောင်လို့ဆွေးနွေးပြီးပါပြီးတော့မှဗမာပြည်ကိုသွင်းတဲ့စားအစာတွေနဲ့ဒီကျွန်တော်အဓိကတော့ရှင်းဝါးတွေပေါ့ဗျာအဲ့ဒါတွေကိုလက်တက်ဆန်းပြီးတော့ကျွန်တော်တို့နိုင်ငံလူတွေပေါ်မှာကျွန်တော်စတဲ့ခံပြတတော့မလို့ကိုတရုတ်ပြည်နယ်ကြီး inspection corporation အနေနဲ့စီစစ်ပြီးတော့မှထုတ်ပုံဖြစ်တဲ့ဟာမသွင်းတဲ့ဟာတွေဘာပြဖို့မယ်ဆိုရင်အေးယူလာလေးလုပ်ပေးပါလို့အဲ့ဒါလေးနှစ်ခုတော့မှာကျင်တာပေါ့ဗျာဒါပါပဲ
ဟုတ်ကဲ့ဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ် Facebook မှာပြည်တဲ့တော်တော်ရှင်တူကလည်းပဲဒီအမေစုရေးတဲ့တရုတ်ကဝမိုင်းလာ KIA အမ်ပလောင်နဲ့ MNDAA တို့ကိုလုံးဝဘက်ကမပေးဘူးညှိနှိုင်းနိုင်ပါစေ။ဒါပေမဲ့အမေရေမြစ်ဆုံစင်နဲ့တော့ compromise မလုပ်ခဲ့ပါနဲ့အမေရေ။ငင်းချင်းရင်းနဲ့မြစ်ဆုံတီးကြခွဲပြီးကင်တွယ်ပေးပါအမေရေ။သူရေးတဲ့စာသားတိုင်းပါခင်ဗျ။ဆိုတော့ဦးရထွန်းအဓိကပြောရတော့ဒီမြစ်ဆုံကိစ္စပေါ့လေခုနငင်းချင်းရင်းကိစ္စအပြင်နောက်ထပ် pressing issue တခုကတော့အရေးကြီးတဲ့လက်ရှိအချိန်မှာအစောတလင်ဖြေရှင်းမယ့်ကိစ္စတခုကမြစ်ဆုံကိစ္စကိုရောလက်ရှိဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့တရုတ်နိုင်ငံကမှပြည်လည်မှုရမယ်အလားလားရှိပါရဲ့လားဦးရထွန်
းအဲသူတို့ဒီတရုတ်နိုင်ငံဂျာယေးဝင်ကြီးနောက်ဆုံးဒီပြောထားတဲ့မှတ်ချက်တစ်ခုကြားလိုက်ရတာတော့မြစ်ဆုံကိစ္စကြောင့်ကျွန်တော်တို့နှစ်နိုင်ငံဆက်ဆံရေးကိုမထိခိုက်နိုင်ပါဘူးလို့အဲ့ဒါလိုပြောထားတယ်အဲ့တော့ကျွန်တော်စဉ်းစားကြည့်တဲ့အခါမှာမြစ်ဆုံကိစ္စတဲ့ပိုအရေးကြီးတဲ့ ကိစ္စတွေဟိုကျွန်တော်တို့နိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရမယ့်ဟာတွေရှိတယ်ပေါ့ခုနဒေါက်တာလှကျော်စောပြောသွားသလိုပဲဒီပိုးလမ်းမကြီးဖောက်ဖို့ကိစ္စပေါ့နော်တရုတ်မြန်မာလီတို့လမ်းမနောက်တစ်ခါကျွန်တော်တို့ကြောက်ဖြူခွန်မင်းမြေထားလမ်းအမြန်လမ်းဖောက်ဖို့ကိစ္စဒါတွေကတရုတ်သမရရှိချင်းပြင်ရဲ့ One Road One Belt ဆိုတဲ့စီမံကိန်းထဲမှာအရေးကြီးပါနေတဲ့အပိုင်းတွေဖြစ်နေတယ်အဲ့ဒီဟာတွေကိုသူတို့ဒီအကောင့်တွေပေါ်နိုင်ရင်ကျွန်တော်တို့နိုင်ငံအတွက်လည်းစီးပွားရေးရအကျိုးအမြတ်တွေရှိမယ်အဲဒီရေရှည်အတွက်လည်းကျွန်တော်တို့ကဒီကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာကိုမထိခိုက်ဘူးဆိုလို့ရှိရင်ဒါတွေကပြည်သူလူထုအတွက်လည်းအကျိုးရှိနိုင်ပါတယ
်အ
ဲ့တော့ဟိုဒီမြစ်ဆုံကိစ္စမှာလည်းသူတို့အနေနဲ့ဒါမလို့ကျင်တာတော့မဟုတ်ဘူးဆက်ပြီးတော့လှုပ်ချင်စိတ်ရှိတယ်သို့တော့ကျွန်တော်တို့နိုင်ငံရဲ့ပြည်သူလူထုရဲ့သဘောထားပေါ့နော်အဲ့ဒီဟာအပေါ်မှာလည်းသူတို့လေးစားလိုက်မယ်လို့ယူဆပါတယ
်ဟုတ်ကဲ့ဒေါက်တာလော့ဂျစ
်ဒီဟာနဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့သူကပြန်ပြီးမလုံပေးထားတဲ့ဟာတစ်ခုတော့ရှိတယ်အဲ့ဒါကတော့ကျွန်တော်တို့ရဲ့ပြည်တွင်းငြိမ်းချမ်းရေးကိုသူကူညီပါမယ်ဆိုတဲ့ဟာကိုသူဒီအခါအခွင့်အတင်တိုင်းမှာသူထုတ်ပြောတယ
်ဒါက
တော့ကျွန်တော်တို့အလိုချင်ဆုံးကိစ္စပေါ့လေ
ဟုတ်ကဲ့ခင်ဗျာဒီမြေဆုံနဲ့ပတ်သက်ပြီးတော့တိတ်မကြတဲ့ခင်ဂျပန်ကပဲဟလာဒီစုံစမ်းစစ်ဆေးရေးဆိုပြီးတော့နောက်ထပ် commission တခုထပ်ဖွဲ့ထားလည်းရှိပါတယ်ဆိုတော့ဒေါက်တာလော့ဂျစ်ခင်ဗျာတရုတ်တာဝန်ရှိသူတွေဘက်ကဒီမြေဆုံကိစ္စကမြန်မာနိုင်ငံမှာမြန်မာလူထုအများစုပေါ့လေစန့်ကျင်ကြတဲ့သဘောမတူကြဘဲမလုပ်စေချင်ကြဘူးဆိုတော့ကိုရောသူတို့ကောင်းကောင်းသဘောပေါက်ပါရဲ့လားသူတို့ဘက်မှာရောဒီမြေဆုံကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိပြည်လည်အောင်လုပ်လို့တဲ့ဆန္ဒသဘောထားမျိုးတွေ့ရပါလဲခင်ဗျာ
ဟိုကျမတွေ့တာတော့လေဟိုတရုတ်ပြည်ကအဲ့ဗမာပြည်ရဲ့မြေဆုံကိစ္စလောက်ကတော့ပိတ်ကြီးမားတယ်မဟုတ်ဘူးညဘာဖြစ်လို့လဲဆိုတော့တခြားနိုင်ငံတွေမှာလည်းအများအပြားဒီလိုပဲရှိတယ်ဥပမာခင်ဗျားကြားမလားမသိဘူးသီရိလင်္ကာကဟိုတလောကသင်္ဘောကိစ္စအဲသင်္ဘောတစ်ကိစ္စပေါ့နော
်ဟုတ်ကဲ့
နောက်အီရန်တို့ဘာတို့ပါကစ္စတန်တို့မှာလည်းဒီလိုပဲအဲ့လိုဖြစ်တဲ့ကိစ္စမျိုးတွေအများကြီးနောက်ပြည်တွင်းမှာကအဲ့လိုပြဿနာတွေအများကြီးရှိတယ်အဲ့တော့အဲ့ဒီပြဿနာတွေကိုဖြေရှင်းတဲ့အခါမှာတရုတ်ကစိတ်လက်ပေါက်စိတ်ဘာဖြစ်လို့လဲဆိုတော့အဲ့လိုလူလူကခံစားမှုသိပ်ပြင်းနေတော့နောက်နေနေဆုတ်တယ်ဆုတ်ပြီးတော့ပြည်သူလူစုကဘာကိုစိုးရိမ်နေတာလဲဘာကိုမကြည်နပ်နေတာလဲဘာကိုပူပန်နေတာလဲဆိုတော့ရအောင်ရှာတယ်အဲ့ပြည်သူလူစုရဲ့ပူပန်မှုစိုးရိမ်မှုတွေကိုသူကဖြေရှင်းနိုင်ရင်ဖြေရှင်းတယ်အဲ့ဒါအဲ့အထူးသဖြင့်ဒေသခံလူစုကိုသူတို့ချင်းကပ်တဲ့နေရာမှာတော်တော်ပျော်ပြောင်းတယ်အဲ့လိုချင်းကပ်ပြီးတဲ့နောက်အဲ့ဒေသခံလူစုကခေါင်းမာနေခေါင်းမာနေတယ်မကြိုက်ဘူးဆိုရင်သူတို့ short တန်း short တယ်နောက်ဆုတ်တန်းဆုတ်တယ
်
အခုဒေါ်အောင်ဆန်းစုကြည်ကလည်းသူမသွားခင်เนาะလေလာ30ရေး commission ဖြစ်တယ်အဲ့ဒီခေါင်းစဉ်ကိုကြည့်ပါ ARV မြစ်စုံမြညာမြဝမ်းဆိုပြီးတော့၃ခုလောက်ရေးထားတယ်တကယ်တော့မြစ်စုံဆိုတာတစ်ခုတည်းမဟုတ်ဘူး all together အားလုံးစုစုပေါင်း၈ခု၆ပါဖြစ်တယ်ဒီကားတာ၈ခုအဲ့တော့အဲ့ဒီဟာတွေအားလုံးကိုစနစ်တကျပြန်စစ်ဆေးပြီးလူစုသိပြီးတော့မကြိုက်တဲ့ဟာတွေဘာတွေကိုသူတို့ short ပေးခြင်းပေးမယ်အဲနောက်ပြီးတော့လူစုလက်ခံနိုင်တဲ့ဟာတွေကိုသူတို့လူစုလက်ခံနိုင်တဲ့အခြေအနေတွေနဲ့အညီလိုက်လို့လှုပ်ဆောင်ပေးလိုက်မယ
်ဒီ
မှာကတော့ယုံကြည်တယ်တရုတ်ကဂျန်နစ်စီမံကိန်းတွေကိုလည်းသူဒီလိုပဲဖြေရှင်းလာတာဖြစ်တော့နှစ်နိုင်ငံလုံးမျက်နှာမပြတ်တဲ့နော်ပြည်သူလူစုကလည်းလက်ခံနိုင်တဲ့တင့်တင့်ဖျောက်ပတ်တဲ့အခြေအခုကိုရှာတွေ့လိုက်မယ်လို့ကျွန်မတို့ယုံကြည်ပါတယ
်ဟုတ်ကဲ့ဒေါက်တာရမျိုးသိဆိုတော့ဒီခီးစဉ်ကနေပြီးတော့ breakthrough ပေါ့လေထူးထူးခြားခြားတခုခုသဘောတူညီချက်ပြညာချက်တခုခုထွက်လာမယ်လို့တော်တော်ရမျိုးသိန်းခံမှန်းသလားဘာတော်တော်ရမျိုးသိန်းကအဓိကကြားကျင်တယ်လဲ
ਨੇ ကျွန်တော်ကတော့ခုနဟိုအားလုံးဆွေးနွေးသွားသလိုပေါ့လေဒီမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့တော့ကျွန်တော်တို့ပြည်သူလူထုလိုလားနေတဲ့ဘက်ကဥတီတဲ့ဆုံးဖြတ်ချက်မျိုးရလာဖို့လိုအပ်တယ်လို့မြင်တယ်အဲနောက်တစ်ခုကတရုတ်အစိုးရကတရုတ်ကွန်မြူနတီပါတီရောဟာတော့ကျွန်တော်တို့သူတို့ကာလရှည်ကြာကင်ဆွဲလာတယ်ပေါ့လေအစိုးရချင်းဆက်ဆံရေးပါတီချင်းဆက်ဆံရေးကနေပြီးတော့ပြည်သူချင်းဆက်ဆံရေးကိုအမြန်ဆုံးကူးပြောင်းနိုင်ဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီလိုကူးပြောင်းနိုင်ဖို့စဉ်းစားတယ်ဆိုရင်တော့ကျွန်တော်တို့မြန်မာပြည်သူလူထုတရက်လုံးကမလိုလားတဲ့အမြင့်ဆုံးစီမံကိန်းကိုတရုတ်ဘက်ကနေကိုစပြီးတော့ကျဆိုင်မှုလိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်တယ်။အဲအဲ့ဒီအပြင်တော့တရုတ်ရင်းနှီးမြှုပ်နှံမှုတွေတော့မြန်မာနိုင်ငံတဝမ်းမှာရှိနေတဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုတော့ပြန်ပြီးတော့တရုတ်အစိုးရကိုယ်နိုင်ကိုကပြန်ပြီးတော့သုံးသပ်ဖို့လိုအပ်ပါတယ်လို့ကျွန်တော်ကမြင်တယ
်။
တော့အရင်အစိုးရအဆက်ဆက်လက်ထက်မှာပုံစံပေါင်းစုံနဲ့ချုပ်ဆိုခဲ့တဲ့စာချုပ်တွေကို လားမြန်မာပြည်သူလူထုရဲ့အကျိုးကိုရှေ့ရှုပြီးတော့ပြန်သုံးသပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျ။ဒါဆိုရင်နောက်ထပ်တော်တော်ရှင်သူဖိတ်ခေါ်ပြစီမြင်းပြမျိုးကဥမောင်ကျော်စံဥမောင်ကျော်စံဒေါန်ဆန်းစုကြည်ကိုဘာမှလိုက်ချင်ပါသလဲ။တရုတ်ကောင်းဆောင်လေးစီကဘာကြားချင်ပါသလဲ
။အော်ကျွန်တော်အမြင်ကပြောရင်တော့တရုတ်ဆိုရအနေနဲ့မြန်မာနိုင်ငံမှာအခုလက်ရှိစီးပွားရေးစီမံကိန်းတွေဖော်ဆောင်နေတာဟာပြည်သူလူကိုတိုက်ရိုက်အကျိုးပြုတဲ့စီးပွားရေးစီမံကိန်းတွေမဟုတ်ဘူး။နောက်ထပ်လို့ဆောင်လာမဲ့စီးပွားရေးစီမံကိန်းမှာဆက်ရုံလုံးရင်တဲ့ပြည်သူကိုတိုက်ရိုက်အကျိုးပြုမဲ့အလောက်ကိုင်းတဲ့စီးပွားရေးတွေဒါတွေဖန်တီးပြီးတော့မြန်မာပြည်သူတွေကိုတိုက်ရိုက်အကျိုးပြုမဲ့စီးပွားရေးတွေပေါ်ဆောင်ပေးပါလို့ကျွန်တော်ကဥမာကြားရှင်ပါတယ်နောက်တစ်ခုကဒီနေ့မြန်မာနိုင်ငံမှာအရေးကြီးနေတဲ့စစ်တရားစုပင်လုံးဆိုတဲ့ပြည်တွင်းချင်းချင်းဆွေးနွေးပွဲမှာလည်းပဲမြန်မာအစိုးရအနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဟိုလက်နက်စွမ်းမဒါမှမဟုတ်ရင်လက်နက်ကိုင်လမ်းစဉ်ကိုစွမ်းမအဲ့လိုမျိုးမလုပ်ပါနဲ့အဲ့ဒီလက်နက်ဆောင်ဖို့ဆွေးနွေးမဆွေးနွေးပါနဲ့အလုံးသူ့ဘောက်ပါဝင်နေတဲ့မြန်မာပြည်ထောင်စုတပ်မတော်ကြီးတခုကိုထူထောင်ပြီးတော့မြန်မာမျိုးသားကြီးအကျိုးစီးပွားကိုကာကွယ်ဆောင်ရှက်ဖို့ဖက်ဒရယ်ပြည်ထောင်စုကြီးစီရှိတဲ့ဖို့အဲ့ဒါလုပ်ပေးပါလို့တရားမစွဲရအနေနဲ့ဒေါ်ဆန်းစုကြည်ကိုမကြလိုက်ပါလို့ကျွန်တော်အဲ့လိုစကားလဲဆိုပါလိုက်ပါတယ
်ဦးမောင်ကျော်စံကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်တော်ရှင်တချို့ရဲ့ Facebook message တချို့ကျွန်တော်ဖတ်ပြပေးရစီအားလုံးလည်းသိအောင်လို့ပါချိန်နေနေနေပဲကြံပါတော့တယ်ကျွန်တော်တို့တူကမြေဆုံကိစ္စကမြန်မာနိုင်ငံအတွက်အသက်တမျှအရေးကြီးပါတယ်တဲ့နောက်တစ်ခုကတော့မြန်မာပြည်ရဲ့တရားစတာတွေကိုလူနည်းစုနဲ့ပေါင်ပြီးတူတူကအချိန်နှိုက်နေတယ်လို့ထင်ပါတယ်နှစ်နိုင်ငံပြည်သူတွေတကယ်ချစ်ကြည်ရင်းနှီးစေခြင်းရင်တရုတ်အစိုးရအနေနဲ့ဒီကိစ္စတွေကိုပြက်ပြက်သားသားကင်တွယ်စေခြင်းပါတယ်တဲ့မြေဆုံကိစ္စအပေါ်ဝင်တခြားစီမံကိန်းတွေမှာနိုင်ငံတကာဥပဒေတွေကိုချိုးဖောက်လုဆောင်နေတာတွေရက်တန်းကရက်ပေးဖို့စကားမှားခြင်းပါတယ်တဲ့တတိရှိရှိနဲ့မြန်မာနိုင်ငံအနာဂတ်အတွက်အကျိုးမျိုးစီမဲ့ဆွေးနွေးမှုတွေနဲ့ပြန်လာစီခြင်းပါတဲ့ဥပမာမြေဆုံကိစ္စ gas line ကိစ္စတွေပါတဲ့တဘာဝတရားစတာတွေထုတ်ယူတာရပ်ပေးလို့ပြောပြပါတဲ့မြန်မာနိုင်ငံတရားစတာတွေထုတ်ပြီးမဖြက်စည်းပါနဲ့လို့လည်းပြောပြပါတဲ့အစိတော်ဖြစ်စီတဲ့အစားအသောက်တွေတရုတ်ကမြန်မာပြည်ကိုမပို့ပါနဲ့တော့လို့တောင်းပန်စီခြင်းပါတဲ့ဒီတိုင်းဆက်သွားရင်ကလေးတွေသေကုန်မှာပါလို့ပြောခြင်းပါတဲ့ဒေါက်တာလောက်ကျော်စောခင်ဗျာမြန်မာနိုင်ငံမှာတရုတ်နဲ့မြန်မာကြားဆက်ဆံရေးကျောင်းရံနဲ့ပတ်သက်ပြီးမလူလူကြားထဲမှာဆွေးမှုတွေအများကြီးရှိပါတယ်တရုတ်ခေါင်းဆောင်တွေနဲ့တရုတ်လူလူကြားထဲမှာအဲ့ဒါတွေကိုသတိပြုမိပါသလားခင်ဗျာ
ဟုတ်ကဲ့ကျွန်မသတိပြုမိပါတယ်တခုကဒီလိုရှိတယ်တရုတ်နဲ့ဗမာဆက်ဆံရေးမှာဗမာပြည်သူတွေဘာဖြစ်လို့ဒီလောက်ခံစားနေရလဲဆိုတော့ဗမာပြည်သူတွေကိုကိုစားပြုတဲ့အစိုးရနဲ့ဆက်ဆံရတာမဟုတ်တော့ပါတရုတ်ကဆက်ဆံလာတာခင်ဗျာစဉ်းစားကြည့်တောက်ချောက်ဘယ်လိုလူတွေနဲ့ပဲဆက်ဆံပါလဲအဲ့တော့အဲ့ဒီလူတွေကကိုရားသမျှကိုယ့်အိမ်ထဲပဲထည့်ဖို့စဉ်းစားနေတဲ့အခါကျတော
့
ပြည်သူလူထုကလိမ့်နေအောင်ခံရတာနောက်တရုတ်ပြည်မှာလည်းအခုဟာကခင်ဗျားလေးကြားမယ်လိုက်ယူလာစားကိစ္စတွေအခုဗမာပြည်နဲ့အဲ့ဒီစွိုင်းရင်ကုမ္ပဏီကြီးနှစ်ခုကဒါရိုက်တာကြီးနှစ်ယောက်စလုံးတောင်းဖန်ထားပြီးပြီ
ဟုတ်ကဲ့
အဲ့မျက်စုံကိစ္စလက်မှတ်ထိုးထားတဲ့လူတွေအဲ့တော့အဲ့ဒီမတော်မတရားတွေရှိတဲ့အတွေ့အဲဗမာလူတို့ကဒီလိုခံစားမှုပြင်းထန်နေတယ်ဆိုတာသူတို့တစုံတရာပြပါတယ်ဟုတ
်ကဲ့ခင်ဗျာ
အဲ့တော့အခုဟာတော့ကျမတို့အားလုံးလိုချင်တဲ့အဲ့ဒါပြည်သူလူထုတရားလုံးကိုကိုစားပြုတဲ
့
အစိုးရမျိုးတော့မဟုတ်သေးပေမဲ့ဟိုစစ်အစိုးရနဲ့ဆိုင်ရင်တစုံတရာပြည်သူလူထုအတွက်အကျိုးရှိတဲ့လုပ်ငန်းတွေတော်စုပေးဆောင်လာနိုင်ပါလိမ့်မယ်လို့ကျမတို့ထင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်အချိန်ကကြော်တော့ပဲဖြစ်လို့ဒီမှာပဲကြက်လိုက်ပြစီနောက်တစ်ပတ်မှာဆုံကြပါမယ်ခင်ဗျာ
ကိုကြကြသိန်းဆွေးနွေးတင်ဆက်တဲ့ diet line အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကကြင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ပေါ်တိုရီကိုနိုင်ငံမှာစီကာယောဂါကြကြပြန့်ပြန့်ကူးစက်နေတဲ့အတွက်အရေးပေါ်အခြေအနေတရက်ကိုအမေရိကန်အစိုးရကတောက်ကြနေမှာကြေညာလိုက်ပါတယ်လူဦးရေ 3.5 သန်းရှိတဲ့ပေါ်တိုရီကိုလူဦးရေရဲ့၄ဘုံတစ်ဘုံဟာ2016ကုန်မှာကူးစက်ခံရလိမ့်မယ်ဆိုပြီးတော့အမေရိကန်ခွဲစိတ်ဆရာဝန်ကြီးဗစ်ကီမာဖီကပြီးခဲ့တဲ့သတင်းပတ်ကပေါ်တိုရီကိုကိုတွားရောက်လဲပတ်ပြီးတော့အခုလိုခံမှန်းလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကပဲလူပေါင်း1914ဦးဇီကာယောဂါပိုးကူးစက်ခံရရဲဆိုပြီးတော့ပေါ်တိုရီကိုအသံဝန်ရှိသူတွေကပြောပါတယ်ဒီဇင်ဘာမှာဇီကာယောဂါပိုးစတင်တွေ့ရှိခဲ့ပြီးတဲ့နောက်အခုကူးစက်မှုကိုပေါင်းလိုက်ရင်ယောဂါကူးစက်ခံရရဲလူပေါင်း1690ရှိသွားပြီဖြစ်ပါတယ်ဒီထက်ကအယောက်1000ဟာကိုဝန်ဆောင်အမျိုးသမီးတွေဖြစ်ပါတယ်American Democratic Party ရဲ့ computer တွေကို2ကြိမ်ထွင်းဖောက်ခိုးဝင်ခဲ့သူအဖြစ်ပြောဆိုထားတဲ့ hacker တယောက်လွှတ်တော်အမတ်နေရာနီးပါးရဲ့ဖုန်းနံပါတ်တွေနဲ့တခြားပုဂ္ဂိုလ်ရဲ့အချက်လက်တွေကိုတောက်ကြနေကထုတ်ပြန်လိုက်ပါတယ်။ Lucifer 2.0 လို့သူကသူခေါ်တဲ့ hacker ဟာလက်ရှိနဲ့အရင် Congress လွှတ်တော်အမတ်ပေါင်း194ဦးရဲ့ဖုန်းနံပါတ်တွေနဲ့သတင်းအချက်လက်တွေကိုဖွင့်လို့ရတဲ့လျှို့ဝှက်တင်ကြတဲ့ password တွေကိုသူ့ရဲ့ internet စာမျက်နှာမှာဖော်ပြလိုက်တာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လို့ရေမှုကမဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Russia Smith ဖြစ်ပါတယ် VOA American အသံညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုက်လို့24 25 30 50နဲ့လိုင်းလမ်းမီတာ190လောက်ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ဒေါ်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.